Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်းကနေ2019ခုနှစ် January 18ရက်တောက်ကြညာပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုက်လိုမီတာ1925 32နဲ့လိုက်လက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တောက်ကြညာအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆက်မယ့်သတင်းတွေမှာတော့အမေရိကန်ဆွေးရလုပ်ငန်းတွေဒီစိတ်ပိုင်းရထားတာ28ရက်ရှိလာပြီမဲ့အဆုံးသတ်နိုင်မဲ့အလားလာရတော့မတွေ့ရသေးပါဘူး။ရခိုင်ပြည်နယ်ရဲ့8000ရှာနိုင်ငံများတဲ့အာဆီယံကကုညီဖို့ကြိုးပမ်းတာတွေရှိပြီမဲ့လက်တော်အခြေအနေတွေကြောင့်စိုက်ထားတဲ့အကြောင်းအာဆီယံအလက်ရာဥက္ကဋ္ဌထိုင်းနိုင်ငံကပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့အတူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။တောက်ကြညာအတွက်တော်တာရှင်နေနာဆင်ရမယ်ထိတ်တန့်ရောက်သတင်းလွှာတွေကတော့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေအနေနဲ့တပ်မတော်ကထုတ်ပြန်ထားတဲ့အချက်တွေကိုလိုက်နာကြဖို့တပ်မတော်သတင်းမှန်ပြန်ကြားရေးကော်မတီဥက္ကဋ္ဌဗိုလ်ချုပ်ကသတင်းစာရှင်းလင်းပွဲမှာဒီကနေ့သတိပေးပြောဆိုလိုက်ပါတယ်
။ဒီနေ့တပ်မတော်အနေနဲ့တော့2020ပြည်နှစ်မှာညီညာရေးလုပ်ငန်းစဉ်ကြီးပြီးရောက်စီရင်အတွက်တန်လိုက်တန်ချတာဖြစ်ပါတယ်။ထပ်ပြီးတော့သတိပေးကြားကြလို့ရတော့
ဒီသတင်းနဲ့ပတ်သက်ပြီးတော့နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။နောက်ဒီရခိုင်တပ်မတော် AA ကိုတပ်မတော်ဘက်ကနေစစ်ဆင်ရေးလှုပ်ဆောင်နေတာကတော့ဒေါအောင်ဆန်းစုကြည်ရဲ့မှာကြချက်တမရာယုံရဲ့ညွှန်ကြားချက်အတိုင်းဆောင်ရွက်နေတာဆိုပြီးတော့တက်ကဒီသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တဲ့သတင်းကိုလည်းတင်ပြပေးဖို့ရှိပါတယ်။နောက်တရားလွှတ်တော်ရှေ့နေကြီးဦးကိုနီရဲ့အမှုမကြခင်မှာတော့အပိတက်အမိန့်ချမှတ်နိုင်တော့မယ့်အကြောင်းနဲ့အတူရိုဟင်ဂျာတွေကိုလူကုန်ကူးကဲ့သူထိုင်းရဲစခန်းကနေထွက်ပြေးလွမြောက်သွားတဲ့သတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးကတော့တောက်ကြညရဲ့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်။အမေရိကန်ဆွေးရလုပ်ငန်းတွေဒီစိတ်ပိုင်းရဆိုင်ထားတာ28ရက်ရှိလာပြီမဲ့အဆုံးသတ်နိုင်မဲ့အလားအလာမတွေ့ရသလိုနိုင်ငံရေးတင်းမာမှုတွေလည်းလျော့ပါလာတာမျိုးမရှိသေးပါဘူး။နိုင်ငံရေးအရအားပြိုင်နေချိန်မှာပဲအောက်လွှတ်တော်ဦးထက်နန်စီပလိုစီရဲ့မနေ့တုန်းကအာဖဂန်နဲ့ဘယ်ဂျီယံနိုင်ငံပရက်ဆန်မျိုးတွေကိုတွားရောက်မဲ့ခီးစဉ်တွေကိုသမ္မတဒေါ်နယ်ထရန့်ကဖြစ်လိုက်ပါတယ်။လူစားဆိုင်အစီအစဉ်ဖြစ်ရည်ညွှန်းပြောဆိုပြီးအစိုးရလုပ်ငန်းတချို့ရပ်ဆိုင်ထားတဲ့အချိန်မှာခီးစဉ်ကိုဖြစ်ဖို့သမ္မတထံကစားစောင်းလက်ခံရရှိခဲ့ပြီးနောက်မှာတော့ဒီမိုကရက်ပါတီကအောက်လွှတ်တော်ဦးထက်နဲ့လွှတ်တော်ကိုယ်စားလေးလမ်းကလက်ပြန်ခဲ့ကြတာပါ။ခီးစဉ်ရုတ်တရက်ဖြစ်လာရတဲ့အတွက်တုံ့ပြန်မှုတွေအမျိုးမျိုးထွက်ပေါ်ခဲ့ရမှာအောက်လွှတ်တော်ကလူနည်းစု Republican ခေါင်းဆောင် Kevin McCarthy ကတော့အစိုးရလုပ်ငန်းတွေရပ်ဆိုင်ထားတဲ့အချိန်မှာလွှတ်တော်ဦးထက်တူအနေနဲ့ပြပခီးသွားတာမသိမ့်တော်တဲ့ကြောင့်ပြောဆိုခဲ့ပါတယ်။ဒီမိုကရက်အောက်လွှတ်တော်မှအတန်ရှစ်ကတော့စစ်ပြစ်နေတဲ့ဒေသကိုပါတွားရောက်မဲ့လွှတ်တော်ဥက္ကဋ္ဌခီးစဉ်ကိုသမ္မတကဖြစ်ခဲ့တာတာဝန်မဲ့တဲ့လူရဲ့ဖြစ်တဲ့အကြောင်းဝေဖန်ပြောဆိုခဲ့ပါတယ်
။ရုရှားနိုင်ငံမော်စကိုမြို့တော်မှာ Trump Tower အဆောက်အဦဆောက်လုပ်ဖို့ကြိုးပမ်းခဲ့တာတွေကိုလွှတ်တော်မှာလိန်လေထွက်ဆိုဖို့အတွက်သမ္မတ Donald Trump ကသူ့ရဲ့ရှေ့နေကိုညွှန်ကြားခဲ့တဲ့အကြောင်းသတင်းတွေထွက်ပေါ်နေပါတယ်။သမ္မတနဲ့သူ့ရဲ့ရှေ့နေဟောင်း Michael Cohen တို့အကြောင်းဖော်ပြထားတဲ့သတင်းကိုတော့အမည်မဖော်လိုတဲ့ပြည်ထောင်စုအစိုးရတရားဥပဒေစိုးမိုးရေးအရာရှိမြောက်ကိုကိုးကားပြီးတော့ BuzzFeed သတင်းဌာနကကြာတာပြင်းတွေကဖော်ပြခဲ့ပါတယ်။ရုရှားနဲ့ပတ်သက်တာတွေကိုလွှတ်တော်မှလိန်လေထွက်ဆိုဖို့တမရကညွှန်ကြားခဲ့ကြောင်းအထူးစုံစမ်းစစ်ဆေးရမှု Robert Mueller ကိုရှင်းနေကိုဝန်ကပြောခဲ့တယ်လို့လည်းကိုးကားရေးထားပါတယ်။သတင်းမှာကိုးကားဖော်ပြခဲ့သူလုံခြုံရေးအရာရှိနှစ်ဦးဟာအမှုကိုစုံစမ်းစစ်ဆေးရမှာပါဝင်သူတွေဖြစ်ကြောင်းလည်းသတင်းကဖော်ပြပါတယ်။ Trump နဲ့အတူရုရှားကဆောက်လုပ်ရေးစီမံကိန်းကိုကြီးကြပ်ဖို့တာဝန်ပေးထားတဲ့သမီးအီဗန်ကာနဲ့တားဖြစ်သူဒေါ်နယ်ဂျူနီယာတို့ကိုလည်းရှစ်နှစ်ကိုဝန်ကတိုးတက်မှုနောက်ဆုံးအခြေအနေအသေးစိတ်ကိုပုံမှန်အစီရင်ခံခဲ့ရတယ်လို့သတင်းကရေးပါတယ်။တစ်ချိန်တည်းမှာပဲရုရှားနဲ့ဆေးဆက်ညှိနှိုင်းနေတဲ့သတင်းအချက်အလက်တွေကိုလည်းရှစ်နှစ်ကိုဝန်ကအစီရင်ခံခဲ့ရတယ်လို့ဆိုပါတယ်။သမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ Trump ကတော့ရုရှားနဲ့အပေးအယူလုပ်တာဘာတစ်ခုမှမရှိဘူးလို့ညှင်းဆန်နေပါတယ်။ရုရှားနဲ့ပတ်သက်ခဲ့တာတွေကိုလွှတ်တော်မှာကျွတ်တော်ရေးရကော်မတီရှေ့မှောက်မှာလိန်လေဖုံးဖိဖို့ကြိုးစားရတဲ့ဆွဆွဲချက်ဟာအကြီးအမားဆုံးဆွဆွဲချက်တစ်ခုဖြစ်တဲ့အတွက်မှန်မှန်မှန်ဆိုတာကိုဖော်ထုတ်ထိုင်အောင်လိုတလိုဆောင်ရွက်သွားမှာဖြစ်ကြောင်းအောက်လွှတ်တော်ထောင်လိုင်းရေးကော်မတီဝင်ဒီမိုကရက်အမတ်အဒမ်ရှစ်ကတွစ်တာလူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်
။ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာပြီးခဲ့တဲ့လတွေချင်းပါခဲ့တဲ့သမ္မတရွေးကောက်ပွဲနောက်ဆုံးရလဒ်တွေကိုမကြီးညာသေးပဲဆိုင်းငံ့ထားဖို့အာဖရိကယူနီယံရဲ့ထိုက်တွန်းချက်ကိုကွန်ဂိုအစိုးရကဖယ်ချလိုက်ပါတယ်။မဲရီပြန်လည်ရေးထွက်ဖို့ရှောက်ထားချက်ကိုပေါ်စီဝင်ချေကဥပဒေဆိုင်ရာတရားရုံးကတိကျလွတ်လပ်မှုရှိရှိနဲ့စဉ်းစားနေတဲ့အကြောင်းတရားရုံးကဘာလို့သိနေမလို့သိမှုဆိုတော့အစိုးရအနေနဲ့ရောအာဖရိကယူနီယံကပါပြောပြမှုမရှိကြောင်းလဲအစိုးရပြောခွင့်ရသူကပြော တုံ့ပြန်ခဲ့တာပါ။မဲမသမားမှုဆက်ဆွဲချက်တင်နဲ့မဲကိုပြန်လဲယူထွက်ဖို့ရွေးကောက်ပွဲမှာဒုတိယနေရာရထားတဲ့မာတင်ဖူယူလူရဲ့ရှောက်လဲချက်ကိုတော့ခြေပြန်ဥပဒေတရားရုံးကဒီနေ့မှအစောဆုံးထားပြီးဆုံးဖြတ်ချက်ချမှာဖြစ်ပါတယ်။ယူကော့ဘွန်းနဲ့ပတ်သက်လို့အလင်းနဲ့တန်တရားဖြစ်စရာရှိနေတယ်ဆိုပြီးနောက်ဆုံးမဲရက်လက်တွေကိုဆိုင်းငံ့ထားဖို့မနေ့နောက်ပိုင်းမှာပဲအာဖရိကယူနီယံကကြေညာရက်ထုတ်ပြန်တိုက်တွန်းခဲ့တာပါ။ယူကော့ဘွန်းမှာအတိုက်ခံသမ္မတလောင်းဖီလစ်ရှစ်စရီအနေနဲ့ရောက်ကြေညာထားရမယ်လေ။ရာထူးကထွက်မဲ့သမ္မတဂျိုးဆက်ကာပီလာနဲ့အဖေးယူလုပ်ခဲ့တယ်ဆိုပြီးဖာယူလူကတရားရုံးမှာတိုင်ကြားထားဖြစ်ပါတယ်။
ကိုလံဘီယာနိုင်ငံကရဲတပ်နှံကြောင့်တခုမှကြာသာပြင်းနေတော့ကကုန်တင်ကားနဲ့အသေးခံဘုံးခွဲတိုက်ခိုက်ခဲ့လို့20ယောက်ထံမင်းသေးဆုံးပြီးတော့68ယောက်ဒဏ်ရာရသွားပါတယ်။နိုင်ငံနောက်ပိုင်းမှာလုံးမဲ့အစည်းအဝေးတခုကိုသမ္မတအိုင်ဗန်ဒူကေးဖျက်ပြီးတော့ဘိုဂတာမြို့တော်နားကပောက်ကွဲမှုဖြစ်ရာကိုတွားကြည့်ခဲ့ပါတယ်။လူငယ်လုံခြုံရေးတပ်ဖွဲ့ဝင်တွေကိုတိုက်ခိုက်တာတည်းမဟုတ်ပဲလူမှုအတိုင်းဝိုင်းတခုလုံးပေါ်တိုက်ခိုက်မှုဖြစ်တဲ့ဒါကြောင့်ဒီလိုအကြမ်းဖက်မှုလုပ်ရမျိုးအရေးယူမှဖြစ်မယ်လို့သမ္မတဒူကေးကပြောကြားခဲ့ပါတယ်။လက်တင်အမေရိကဆိုင်ရာအမေရိကန်လက်ထောက်နိုင်ငံသားရဲ့ဝန်ကြီးကင်ဘလီဘရီယာကလည်းတိုက်ခိုက်မှုကိုရှုံချခဲ့ပြီးတော့တေဆုံးဒဏ်ရာရသူတွေနဲ့သူတို့ရဲ့မိသားစုတွေအတွက်ဝမ်းနည်းကြောင်းပြောကြားခဲ့ပါတယ်။ဖောက်ခွဲရေးပစ္စည်းတွေအပြည့်တင်ထားတဲ့ကုန်တင်ကားကမြို့တော်တောင်ပိုင်းမှာရှိတဲ့ရဲတပ်နှံကြောင်ဂိတ်ကိုအတင်းဝင်ပြီးတော့တိုက်ခိုက်ဖောက်ခွဲခဲ့တာပါ။ဘယ်အဖွဲ့ကမှတော့ဒီတိုက်ခိုက်မှုလုပ်တယ်လို့မပြောသေးပါဘူး။ဒါပေမဲ့အစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေရှေ့မဆက်နိုင်တဲ့ELN ဆိုတဲ့သဘုံအဖွဲ့ကတော့ရဲတပ်ဖွဲ့အပေါ်တိုက်ခိုက်မှုတွေအခုနောက်ပိုင်းမှာတိုးလှုပ်လာနေပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘက်ကအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗီယိုအမေရိကန်တန်ညမှာပိုင်းအစီအစဉ်ရဲ့တောက်ချနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဒီခိုင်ပြည်နယ်ရဲ့အရှိတောင်အရှေ့နိုင်ငံများတင်အာဆီယံကကူညီဖို့ကြိုးပမ်းနေရတယ်ရှိပေမဲ့လက်တလောအခြေအနေတွေကြောင့်ဆိုင်းငံ့ထားတဲ့အကြောင်းထိုင်းနိုင်ငံကပြောဆိုလိုက်ပါတယ
် Everything now is being put on hold because of the ground situation in Myanmar once
ဒီခိုင်ပြည်နယ်ကလက်ရှိအခြေအနေတွေရအားလုံးကိုဆိုင်းငံ့ထားတဲ့အကြောင်းနဲ့အခြေအနေတွေအားလုံးရှင်းရှင်းလင်းလင်းဖြစ်တဲ့အချိန်ရောက်ရင်တော့မြန်မာနိုင်ငံရဲ့ရခိုင်ပြည်နယ်မှာအာဆီယံရဲ့စူပေါင်းကြိုးပမ်းမှုတွေကိုအထင်ရှားတွေ့ရမှာဖြစ်တဲ့အကြောင်းထိုင်းနိုင်ငံရဲ့ဝန်ကြီးဒွန်ပရမွန်ဝီနန်ကပြောဆိုလိုက်တာပါအာဆီယံလက်ရအုပ်ထပ်ဖြစ်ပထမဆုံးချိန်အသင်းဝင်ဆင်နိုင်ငံကနိုင်ငံရဲ့ဝန်ကြီးတွေရဲ့ထိုင်းနိုင်ငံချင်းမဲ့မျိုးကနှစ်ရက်ကြာအစည်းအဝေးဆုံးသက်ချိန်မှာကျင်းပတဲ့ဒင်းစာရှင်းလင်းပွဲတွင်မြန်မာနိုင်ငံကအခြေအနေနဲ့ပတ်သက်လို့အာဆီယံရဲ့ဆောင်ရွက်ချက်တွေကိုထိုင်းနိုင်ငံရဲ့ဝန်ကြီးကရှင်းလင်းပြောဆိုသွားတာဖြစ်ပါတယ်ဒီကိစ္စကအခြေအနေတွေကိုလေ့လာဆက်စစ်ဖို့ဒီလ၁၂နှစ်မှာအာဆီယံကိုယ်စားလှယ်ဖွဲ့မြန်မာနိုင်ငံကိုဆေးလွှတ်ဖို့စီစဉ်ခဲ့ပေမဲ့လက်နက်ကိုင်ပြုခတ်တွေတကြောပြန်ပေါ်ပေါက်နေချိန်မှာပဲအစီအစဉ်ကိုဆိုင်းငံ့ထားရတာပါမြန်မာနိုင်ငံအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်လက်တက်ရောက်ခဲ့တဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့စီဝယ်ပီအလက်ကြောက်တာထိုင်းနိုင်ငံကထုတ်ပြန်တဲ့ကြေညာချက်မှာတော့ရခိုင်ပြည်နယ်အချက်တဲအတွက်ရရှိဖြေရှာဖို့လိုအပ်ကြောင်းနဲ့ကုလသမဂ္ဂတွင်းရေးမှူးချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ချန်ပီကော်မရှင်ရဲ့အချက်ပြုချက်တွေကိုအကောင့်ထဲပေါ်ဖို့လည်းတိုက်တွန်းထားပါတယ်
စင်ကာပူနိုင်ငံမှာအိမ်အကူမြန်မာမိန်းကလေးကိုနှိပ်စက်ခဲ့တဲ့ဇနီးမောင်နှံမှာအပြစ်ရှိတယ်လို့ခရိုင်တရားရုံးတစ်ခုကဒီကနေ့အမိန့်ချလိုက်ပါတယ်အိမ်အကူမတ်ဖြူဖြူမကိုရင်နွေးပူနဲ့ကိုကိုကိုလောင်းခိုင်းမှုအပါအဝင်ကိုထီးလက်ရောက်ကျူးလွန်မှုငားမှုအပြင်ဓာတုဆေးရည်နဲ့ကြမ်းတိုက်ထားတဲ့အရေးတွေကိုအတင်းတောက်ခိုင်းမှုတို့နဲ့အသက်39နှစ်အရွယ်လင်နက်ဆေးရမအပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ခဲ့ပါတယ်။သူ့ရဲ့ခင်မောအသက်44နှစ်အရွယ်လင်တွန်လန်းကိုလည်းကိုထီးလက်ရောက်ကျူးလွန်မှုတမှုနဲ့အပြစ်ရှိကြောင်းတွေးရှိပါတယ်သူတို့ရဲ့နေအိမ်မှာကျူးလွန်ခဲ့မှုတွေကိုတရားရုံးမှာစစ်ဆေးကြားနာခဲ့တာမှအလို့ရှင်ဆေးရကသူ့ကိုရင်နွေးဘူးနဲ့ကိုကိုကိုလောင်းချဖို့နှစ်ချိန်ခိုင်းခဲ့တယ်လို့မတ်ဖြူဖြူမကထွက်ဆိုသွားခဲ့ပါတယ်။အနာကိုဆေးကမ်းပြပေးရမယ့်အစားအချွန်နဲ့လည်းကိုကိုကိုထိုးခိုင်းခဲ့တယ်လို့ပြောပါတယ်။ဒါရမကဒီကြမ်းတိုက်ထားတဲ့ရေကိုအတင်းတောက်ခိုင်းတာခေါင်းကိုကြမ်းပြင်းနဲ့စောင့်တာသပင်တွေအများကြီးကျွတ်သွားတဲ့အထိသပင်ဆောင်ဆွဲတာမိုဘိုင်းလက်ကင်ဖုန်းနဲ့အချိန်ချင်းလိုက်တာတွေကိုလည်းလင်ဒစီယာကျွလွန်ခဲ့ပါတယ်သူ့ရဲ့ယောက်ျားကလည်းမတ်ဖြူဖြူမာကိုနှစ်ချိန်လက်သီးနဲ့ထိုးခဲ့ပါတယ်လင်ဒာနဲ့လင်းတို့ဟာနားလည်မှုရှိတဲ့အလုပ်ရှင်တွေအဖြစ်သူတို့ကိုသူတို့ပုံဖော်နေကြပေမဲ့လုံးဝအမှန်မဟုတ်ဘူးလို့တရားသူကြီးကဒီကနေ့အမိန့်ချခြင်းမှာပြောကြားခဲ့ပါတယ် Orchard Road လမ်းမကြီးပေါ်ကဒီ A New Me ဆိုတဲ့အလှပြင်ဆိုင်မှာမန်နေဂျာလုပ်နေတဲ့လင်ဒာစီယာကမတ်ဖြူဖြူမာကိုသူ့ရဲ့အလုပ်ကိုခေါ်သွားရကအလုပ်သမားတယောက်ကအခြေအနေကိုရဲကိုအကြောင်းကြားခဲ့တာဖြစ်ပါတယ်2016အောက်တိုဘာ15ရက်နေ့မှာသူတို့နေအိမ်ကိုရဲကဝင်ရှာပြီးတော့မတ်ဖြူဖြူမာကိုလည်းဆေးရုံပို့ခဲ့ပါတယ်မတ်ဖြူဖြူမာဟာဆေးရုံမှာ6ရက်တက်ရောက်ပြီးတော့ကုသခဲ့ရပါတယ် 2016 February ကနေ October လအတွင်းအလုပ်လုပ်ခဲ့တဲ့လစာကိုလည်းမပေးတာကြောင့်စင်ကာပူပြည်သူ့အင်အားဦးစီးဌာနကဝင်ရောက်ဖြေရှင်းလို့အဲ့ဒီနှစ် November လကျမှလကကိုအပြည့်ပြန်ရတယ်လို့အစိုးရရှင်းတွေကပြောပါတယ်။ဒီအမှုအတွက်ပြည်ထောင်ကိုတော့ February လ17ရက်နေ့မှာအမိန့်ချမှာဖြစ်ပါရဲ့ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်တို့နျူကလ িয়ার ရေးနောက်ကျိထိပ်သီးတွေ့ဆုံပြမယ်လို့မျှော်လင့်နေကြမှာပဲအမေရိကန်ထိပ်တန်းတန်တမန်နဲ့တွေ့ဆုံဖို့မြောက်ကိုရီးယားအရာရှိသူဝါရှင်တန်ဒီစီမှာရောက်နေပါတယ်မြောက်ကိုရီးယားကောင်ဆောင်ရဲ့ညာလျုံကင်ယုံချိုကတော့မနေ့နောက်ပိုင်းမှာပဲဝါရှင်တန်ကိုရောက်လာတာပါမြောက်ကိုရီးယားထိပ်တန်းအရာရှိဟာအမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုနဲ့ဒီကနေ့တွေ့ဆုံဖို့ရှိသလိုသမ္မတထရန့်ကိုလည်းမြောက်ကိုရီးယားကောင်ဆောင်ကပြဖို့တဲ့စာတစ်စောင်ကိုကိုယ်တိုင်ပေးအပ်ဖို့လည်းစီစဉ်ထားပါတယ်
2016ခုနှစ်အတွက်တခါတည်းဖြစ်မဲ့လက်ချက်တာကိုတနင်္ဂနွေနေ့မှာစောင့်ကြည့်မဲ့သူတွေစိတ်အားထက်သန်နေကြပါတယ်။ကဘာကြီးကဒီနေနဲ့လာကြရောက်သွားချိန်မှာအပြေအဝလက်ချက်တာမြင်ရမှာဖြစ်တဲ့အပြင်ကဘာဂျုံနဲ့အနီးဆုံးနေရာကိုလာရောက်သွားမှမို့လာကြီးကပိုကြီးပြီးတော့လင်းထိန်တောက်ပနေမှာဖြစ်ပါတယ်။စူပါမူးနဲ့အပြေအဝလက်ချက်တာပေါင်းသွားတာအပြင်လက်ချက်တဲ့အချိန်ကတနားရီလောက်ကြာမှမို့စူပါဘလတ်ဝူလ်ဖ်မူးလို့တင်စားပြောနေကြပါတယ်။တကယ်လို့ရာသီဥတုကြီးလင်းတရားနေမယ်ဆိုရင်တော့လက်ချက်တာအစအဆုံးကိုမြောက်အမေရိကနဲ့တောင်အမေရိကတိုက်တို့အပြင် Greenland, Iceland, Ireland, Britain, Norway, Sweden, Portugal စတဲ့နိုင်ငံတွေကနေပြီးတော့မြင်ရမှာပါ။ဒါတည်းမကဒီပြင်သစ်နဲ့ Spain နိုင်ငံတွေရဲ့ကမ်းရိုးတန်းဒေသတွေကလည်းလက်ချက်တာကိုတွေ့ရပါမယ်။ဒီတစ်ခေါက်လက်ချက်တာကိုတော့ Asia, Australia နဲ့ New Zealand တို့ဘက်ကမြင်ရမှာမဟုတ်ပါဘူးရှင
်။
သောကြညာအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုအောင်လွေဦးနဲ့မဆုမြတ်မွန်တို့တင်ပြပေးခဲ့တာဖြစ်ပါလိမ့်ရှင်။အခုဇက်တိုက်ဆိုသလိုပဲထိတ်တန်းရောက်သတင်းလွှာတွေကိုတင်ဆက်ပေးမှာပါ။တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဒီအနေနဲ့တပ်မတော်ကနေထုတ်ပြန်ခဲ့တဲ့ပြစ်ခတ်တိုက်ခိုက်မှုရစဲရင်နဲ့ထာဝရငြိမ်းချမ်းရေးဆိုင်ရာထုတ်ပြန်ချက်ကိုလိုက်နာဖို့ဒီကနေ့ကျင်းပတဲ့နေပြည်တော်သတင်းစာရှင်းလင်းပွဲမှာတပ်မတော်သတင်းမှန်ပြန်ကြားရေးကော်မတီဥက္ကဋ္ဌကထပ်မံတရီပေးလိုက်ပါတယ်။တဆက်ထဲမှာပဲမြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးနဲ့ငြိမ်းချမ်းရေးအတွက် NCA လမ်းကြောင်းအတိုင်းဆောင်ရွက်ကြဖို့ကိုလည်းတိုက်တွန်းထားပါတယ်။သတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစော်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့တောက်ကြနေနေခင်းပိုင်းမှာတက်မတော်ဒရင်းမှန်ပြန်ကြားရေးကော်မတီကရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေတွေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်တက်မတော်ရဲ့ရည်တည်ချက်သဘောထားတွေကိုသတင်းမီဒီယာတွေကိုရှင်းလင်းခဲ့ပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတက်မတော်ဒရင်းမှန်ပြန်ကြားရေးကော်မတီဥက္ကဋ္ဌဗိုလ်ချုပ်စိုးနိုင်ဦးကရှင်းလင်းရမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့တက်မတော်ကဒီဇင်ဘာလ27ရက်နေ့ကထုတ်ပြန်ထားတဲ့အချက်တွေကိုလိုက်နာကြဖို့အခုလိုသတိပေးပြောကြားခဲ့ပါတယ
်။ကျွန်တော်တို့ပြစ်ခတ်ရစဲရေးညညာချက်ရအဓိကရည်ရွယ်ချက်ကဒီ EU တိုင်းတိုင်းနဲ့တကအဖွဲ့တွေအနေနဲ့ငင်းကြီးကိစ္စနဲ့ပတ်သက်ပြီးတော့လွတ်လွတ်လပ်လပ်အေးအေးဆေးဆေးငင်းငင်းချမ်းချမ်းနဲ့ဆွေးနွေးနိုင်မှုတော့လက်မှတ်ပေးထားခြင်းဖြစ်ပါတယ်။ကျွန်တော်တမတော်အနေနဲ့တော့2020ပြည်နှစ်မှာငင်းကြီးလုံငန်းစဉ်ပြီးပြည်မြောက်စီပြီးတဲ့တန်ဖိတန်ချတာဖြစ်ပါတယ်။ထပ်ပြီးတော့တတိပီကြောကြားလို့ရတာတော့ကျွန်တော်အပိုက်ငါအပိုက်6အပိုက်9ပါဒီချက်တွေကိုတိုင်းတိုင်းနဲ့ဖွဲ့စည်းနေတယ်လေးစားလိုက်နာဖို့အတွက်တတိပီကြောကြားလို့ပါတယ်။
တမရော်ကထုတ်ပြန်တဲ့ပြစ်ခတ်တိုက်ခိုက်မှုရစဲရေးနဲ့ထောင်ရငင်းချမ်းရေးဆိုင်ရာထုတ်ပြန်ချက်အပိုင်9မှာတမရော်ကာကွယ်ရေးဦးစီးချုပ်ရဲ့ငင်းချမ်းရေးမှုတွေဖြစ်တဲ့စာချုပ်အတိုင်းဂတိတည်ဖို့ငင်းချမ်းရေးသဘောတူညီချက်တွေကိုအမျက်မထုတ်ဖို့ပြည်သူတွေကိုဝင်တို့ဝင်ဖို့မဖြစ်စေဖို့နဲ့တည်ဆဲဥပဒေကိုလိုက်နာဖို့ဆိုတာတွေပါဝင်ပြီးအပိုက်6နဲ့အပိုက်9မှာတော့တိုင်းသားလက်နက်ကိုင်အချင်းချင်းမတိုက်ခိုက်ရေးပြည်သူ့အပေါ်အနိုင်ကျင့်ရေးနဲ့အုတ်ချိုရေးရန်တွေကလမ်းပန်းဆက်သွယ်ရေးနဲ့ပြည်သူတွေကိုမထိခိုက်စေရေးဆိုတာတွေပါဝင်တာဖြစ်ပါတယ်။ကျမတို့ရဲ့ညီငယ်ရေးဆိုင်ရာကြေညာချက်ထုတ်ပြန်ပြီးနောက်မှာစစ်တိုင်းဒေသကြီးငားတိုင်းနယ်မြေအတွင်းမှာကျမတို့နဲ့တိုက်ပွဲတစ်ကြိမ်သာဖြစ်ခဲ့ကြောင်းတိုင်းသားလက်နက်ကိုင်အဖွဲ့အချင်းချင်းတိုက်ခိုက်တာတွေရှိတယ်လို့လူသစ်စုဆောင်တာအရက်သားတွေကိုဖမ်းဆီးတာစစ်ကြီးကောက်တာတွေရှိခဲ့ကြောင်းနဲ့ဘဲအဖွဲ့အစည်းတွေကဆောင်ရွက်ခဲ့ကြောင်းကိုစည်ရင်းနဲ့တကွထုတ်ပြပြောဆိုထားပါတယ်။လက်ရှိမြန်မာနိုင်ငံတိုးတက်ရေးနဲ့ငြိမ်းချမ်းရေးအတွက်ဆောင်ရွက်ရမယ့်နည်းလမ်းတွေနဲ့ပတ်သက်လို့လေဗိုလ်ချုပ်စိုးနိုင်ဦးကအခုလိုပြောဆိုထားပါတယ်
။ကျွန်တော်နိုင်ငံရဲ့လက်ရှိအခြေအနေကိုကြည့်လို့ရှိရင်တိုင်းပြည်ဖွံ့ဖြိုးရေးတိုးတက်ရေးအတွက်ကျွန်တော်ပြည်တွင်းငြိမ်းချမ်းမှုရရှိရာအရေးကြီးဆုံးအချက်ဖြစ်ပါတယ်။ဒီဖြစ်ပေါ်နေတဲ့ပြဿနာတွေကအယူဝါဒကြီးရကွဲပြားမှုနဲ့လူမျိုးစွဲရဖြစ်ပေါ်လာတဲ့တန်လျာဖြစ်မှုတွေကိုဖျောက်ဖျက်ရန်အတွက်ကျွန်တော်တို့တရားဥပဒေပေါင်းတွန်းကဆောင်ရွက်ရမှာဖြစ်ပါတယ်။လက်နက်ကိုင်လမ်းကျင်နဲ့ဆောင်ရွက်လို့ရရပါတယ်။ဒီလိုဆောင်ရွက်ဖို့အတွက်လွတ်တော်အဆင့်ဆင့်မှာဆွေးနွေးပါလို့ရပါတယ်။ဒီလိုဆွေးနွေးနိုင်မှုအတွက်လည်းကျွန်တော်တို့ဒီတိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေအတွက် NCA ကျွန်တော်ရည်ဆွဲထားဖြစ်ပါတယ်။ဒီ NCA လမ်းကြောင်းအတိုင်းကျွန်တော်တို့ဆွေးနွေးပြီးကမှပြည်တော်စုသဘောတူစာချုပ်ထုတ်ဆိုနိုင်ရည်တည်အောင်ဆောင်ရွက်သွားမှာဖြစ်ပါတယ်။
တမရဘကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့တာမကလက်မှတ်မထိုးသေးတဲ့အဖွဲ့တွေနဲ့ပါဆွေးနွေးသွားမှာဖြစ်ကြောင်းထုတ်ပြန်ချက်မှာဖော်ပြထားတာဖြစ်ပါတယ်။နော်လော့စင်မှာ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့တရားဝင်ဆွေးနွေးတာတွေရပ်ဆိုင်းနေပြီးဒီလတွေအတွင်းမှာပြည်တော်စုငြိမ်းချမ်းရေးညီလာခံပြန်လည်စတင်နိုင်ဖို့အတွက်အစိုးရဘက်ကပြင်ဆင်ဆောင်ရွက်တာတွေရှိနေတယ်လို့ငြိမ်းချမ်းရေးကော်မရှင်အနေနဲ့လည်း NCA လက်မှတ်မထိုးသေးတဲ့အဖွဲ့တွေနဲ့ဆက်လက်ဆွေးနွေးနိုင်ဖို့ပြင်ဆင်တာတွေရှိနေပါတယ်။
ကိုမိုးစောပါရှင်တဆက်သေးပါပဲအဲ့ဒီသတင်းစာရှင်းလင်းပွဲမှာရခိုင်ကိုမြန်မာစစ်တပ်ဘက်ကဝင်ပြီးတော့တိုက်တာကဘာကြောင့်လဲဆိုတဲ့အကြောင်းကိုဖြည့်ရှင်းပြကြတဲ့အကြောင်းကိုလည်းဆက်ပြီးတင်ပြပေးချင်ပါတယ်ရခိုင်တပ်မတော် AA ကိုစစ်စင်ရေးလှုပ်ဆောင်ရတာကတော့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ထောင်းဆန်းစုကြည်ရဲ့မှာကြားချက်တမရာရုံးရဲ့ညွှန်ကြားချက်အတိုင်းလှုပ်ဆောင်တာဖြစ်တယ်လို့တမရော်ဘက်ကပြောဆိုလိုက်ပါတယ်။ဒီအပြင်လက်ရှိတိုက်ပွဲတွေကိုရပ်တန့်နိုင်မှုအတွက်ကတော့ရခိုင်တမရော်ရဲ့လှုပ်ဆောင်ချက်တွေအပေါ်မှာသာမှူတည်တယ်လို့တမရော်ကပြောဆိုလိုက်ပြီးတော့ရခိုင်တမရော်ဘက်ကနေတောင်းဆိုထားတဲ့ကိုပိုင်အုပ်ချုပ်ခွင့်တောင်းဆိုချက်ကိုတော့တမရော်ဘက်ကလုံးဝလက်မခံကြောင်းပြောဆိုလိုက်ပါတယ်။သတင်းအပြည့်အစုံကိုတော့ VOA သတင်းတောက်မမေခသတင်းပေးပို့ထားပါတယ်
။ဒီကနေ့နေပြီးတော့စစ်သမိုင်းပြတိုင်းမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတမရော်ဘက်ကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။လက်ရှိရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ရှင်းလင်းပြောဆိုတဲ့ဒီသတင်းစာရှင်းလင်းပွဲမှာတမရော်သတင်းမှန်ပြန်ကြားရေးကော်မတီဒုဥက္ကဋ္ဌဗိုလ်ချုပ်ထွန်းထွန်းညီက
တမလာရုံးရဲ့ညွှန်ကြားချက်အတိုင်းဇန်နဝါရီလ4ရက်နေ့နောက်ပိုင်းမှာကျွန်တော်တောင်းကျမ်းလူနေနေရေးစစ်စင်ရေးတွေဆက်လက်ဆောင်ရွက်ခဲ့ရမှာဇန်နဝါရီလ5ရက်နေ့ကနေပြီးတော့ဒီပြီးခဲ့တဲ့16ရက်နေ့ထိပေါ့။နောက်ထိတွေ့တိုက်ပွဲကျွန်တော်ရှိချင်နောက်ပိုင်းတစ်စင်5ချိန်ဖြစ်ပွားခဲ့ပါတယ်။အဲဒီဂျမ်းဖက်ကောင်းကျန်းလူဒီကနေ့ကကျွန်တော်အလောင်း73လောင်းရရှိပြီးတော့မိဘမှာရရှိတီချို့စာဆုံးခံရရရှိခဲ့ပါတယ်
။လက်ရှိမှာတော့ပြီးခဲ့တဲ့ဒီဇင်ဘာ21ရက်နေ့ကတဖက်သက်အပြစ်ရဲ့လှုပ်ဆောင်ပေးခဲ့ပြီးဖြစ်ပေမဲ့ဒီလိုလှုပ်ဆောင်တာမှာတက်မတော်ဘက်ကလက်ရှိအေးအေးနဲ့တိုက်ပွဲတွေဖြစ်နေတဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်မပါဝင်တဲ့အပေါ်ဝေဖန်မှုတွေရှိနေခဲ့ပါတယ်။ဒီအပေါ်မှာဗိုလ်ချုပ်ထွန်းထွန်းညီပြောသွားတဲ့အကြောင်းပြချက်တွေထဲမှာတော့ ARSA အဖွဲ့ကဝင်တိုက်ထားမှုဟာနောက်ထပ်တိုက်ခိုက်နိုင်ခြင်းသတင်းတွေရနေတာအပြင
်ငင်းငင်းကြီးနဲ့ပတ်သက်တဲ့အဖွဲ့အစည်းတွေနဲ့ငင်းငင်းကြီးနဲ့ပတ်သက်တဲ့ခုနပြောတဲ့အခြေအနေတွေအားလုံးဟာခုနကျွန်တော်တို့ရှင်းပြချက်မှာပါတဲ့နည်းမျိုးတွေပဲဖြစ်ပါတယ်။အဲဒီကျွန်တော်တို့ရခိုင်ဒေသနဲ့မဆိုင်ဘူးလို့ကျွန်တော်အနေနဲ့ပြောချင်ပါတယ်။
AA အဖွဲ့စစ်ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ကရခိုင်ပြည်နယ်ကို Confederation အစ်စ်အတန်းလူချင်းနယ်လို့ဆက်သွယ်မေးမြန်းခံတစ်ခုမှပြောဆိုထားမှုပါတယ်။ဒါနဲ့ပတ်သက်ပြီးတက်မတော်ရဲ့သဘောထားကိုတက်မတော်တည်အမှန်ပြန်ကြားရေးကော်မတီဥက္ကဋ္ဌဗိုလ်ချုပ်စိုးနိုင်ဦးကအခုလိုတုံ့ပြန်ပြောဆိုလိုက်ပါတယ်
။ကျွန်တော်တို့နိုင်ငံတော်အစိုးရရောပြည်သူရောကျွန်တော်တို့တွားနေတာကဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုခြေခံတဲ့ပြည်တော်စု Confederation ပေါ့။ဒါဆိုရင်သူရဲ့လူစားပြီးကျွန်တော်တို့နိုင်ငံတော်အစိုးရရောတက်မတော်ရောတည်သူရောဟဟသွားမယ်ဆိုရင်လမ်းကြောင်းနဲ့သူသွားမယ်ဆိုရင်လမ်းကြောင်းကတခြားသူဖြစ်နေတာ
နိုင်ငံတော်နဲ့နိုင်ငံတော်အကျိုးအတွက်သတင်းမီဒီယာတွေအနေနဲ့သတင်းတွေဖော်ပြတာမှာမလိုလားအဖေနဲ့အခြေအနေတွေကိုပုံမှုရှုပ်ထွေးစေနိုင်တဲ့အကြောင်းအရာတွေကိုတေချာစုံစမ်းအတည်ပြုပြီးမှသာရေးသားပေးဖို့တက်မတော်ဘက်ကတောင်းဆိုလိုက်ပြီးလက်ရှိအေးအေးနဲ့တက်မတော်ကြားမှာ2015ခုနှစ်မှသာတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တာဖြစ်ပြီး2015မှာ15ကြိမ်ထိတွေ့မှုရှိခဲ့တာ2016ခုနှစ်မှာတော့16ကြိမ်ထိတွေ့ခဲ့ပြီးမိုင်းပေါက်ကွဲမှု10ကြိမ်ရှိခဲ့လို့တက်မတော်ဘက်ကဆိုပါတယ်ရှင်
မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အကြိမ်တရားကြော်အထိစစ်ဆေးနေပြီဖြစ်တဲ့လောက်ကျန်တက်ဖြတ်ခံရတဲ့ဥကိုနီရဲ့အမှုတရားရုံးမှာနောက်ဆုံးစစ်ဆေးနေတဲ့အခြေအနေကိုကြည့်ကြရအောင်ပါရန်ကုန်အပြည်ပြည်ဆိုင်ရာလေစိတ်မှာလောက်ကျန်တက်ဖြတ်ခံခဲ့ရတဲ့တရားလွတ်တော်ရှင်နေဥကိုနီရဲ့အမှုကတော့လာမဲ့သတင်းပတ်ရုံးချိန်မှာနှစ်ဖက်ရှေ့လင်းတွေရှောက်လဲချက်ပေးပြီးတော့မကြခင်မှာပဲအပိတက်အမိတ်ချမှတ်နိုင်မယ်လို့ရှင်နေတွေကပြောပါတယ်အကြောင်းပြေဆုံးကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုထက်အောင်ခန့်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
ရန်ကုန်ပြည်ပဆိုင်ရာလေစိတ်မှာတရားလွတ်တော်ရှင်နေဥက္ကဋ္ဌကိုလောက်ကျန်တက်ဖြတ်ခံရတာနဲ့ပတ်သက်ပြီးရုံးထုတ်စစ်ဆေးတာဒီကနေ့ဆိုရင်တရားနှစ်ကြိမ်မြောက်ရှိပါပြီဒီကနေ့တရားခွင်မှာတော့ကြံရှိတဲ့တရားခံများတက်တည်နေဦးဟာလာရောက်ခဲ့ခြင်းမရှိလို့တက်တည်တွေကိုတရားရုံးကပယ်ချလိုက်ပါတယ်ပယ်ချလိုက်တဲ့အတွက်တက်တည်တွေအားလုံးစစ်ဆေးသွားပြီးဖြစ်တဲ့အတွက်လာမယ့်ပတ်ရုံးချိန်မှာနှစ်ဖက်ရှိနေတဲ့အပိတက်လျှောက်လဲချက်ပေးပြီးမကြခင်မှာအပိတက်မိန့်တွေချမှတ်သွားတော့မှလည်းဖြစ်ပါတယ်အမှုနဲ့ပတ်သက်လို့ဥက္ကဋ္ဌရဲ့အကျိုးဆောင်တရားလွတ်တော်ရှင်နေဦးနီလာက VOE ကိုခုလိုပြောပါတယ်
။ရေမှုရေမှုကြီးရလည်းပဲမလာရောက်နိုင်ဘူးလို့ကြောက်ကြတဲ့အတွက်ကြောင့်သက်တည်ရဲ့အဒီရဲဝါလူသက်တည်အားလုံးကိုပယ်လိုက်တယ်။အဲ့တော့ကျွန်တော်တို့တရားခံပဲသက်တည်စီခြင်းအပြီးဟာ ပြီးတဲ့အခါကျတော့ဒါပဲယုံကြည်ရတရနေ့မှာဆော်ရည်ပြီးကျေးဇူးတာလေကျွန်တော်တို့နှစ်ဖက်ပြီးတဲ့ဆော်ရည်တဲ့ကြားနာလာပါနောက်ဆုံးလုံးလုံးကြီးရနောက်ဆုံးတစ်ဆင့်ဖြစ်တဲ့ပြင်မှုပဲဟိုဆော်ရည်မှုပဲကျွန်တော်ကြံပါတော့တယ်ပြီးတဲ့ဆော်ရည်တဲ့ကြားနာပြီးလို့ရှိရင်တရားရုံးကနေတော့နောက်ဆုံးဒီတဲ့ဒီတဲ့ဘယ်လောက်ချမှတ်မလဲအပြစ်ပေးမလဲအဆရှိတဲ့သမီးကိုနောက်ဆုံးချမှတ်ပေးအမေတခုပဲကြံပါတော့
ဒီကနေ့မှမလာရောက်တဲ့လေစိတ်ရဲမှုကြီးဝင်းမင်းသိန်းဟာအရေးကြီးတဲ့တရားခံများတက်တည်မဟုတ်ဘူးလို့လည်းဆိုပါတယ်ဒီမှုမှာတော့တရားလူပြတက်တည်အယောက်80သွင်းနေခဲ့ပြီး82ယောက်ကိုစစ်ဆေးခဲ့ပြီးဆွဆွဲခံရသူတွေဘက်ကတရားခံများတက်တည်82ယောက်တင်သွင်းခဲ့ပြီးတဲ့နောက်မှာနောက်ဆုံးကြံရှိတဲ့တရားခံများတက်တည်3ယောက်မှာတော့မနေ့ကတရားခံများတက်တည်တူဖြစ်တဲ့လုတ်ကြံတက်ဖြတ်ခံရတာမှာဆွဆွဲခံရတဲ့ဇီယာပြူရဲ့ဇနီးဖြစ်သူကိုစစ်ဆေးခဲ့တာဖြစ်ပါတယ်စစ်ဆေးခဲ့တဲ့အမှုတစ်ခုလုံးရဲ့အခြေအနေနဲ့ပတ်သက်လို့ဦးနေလာကအခုလိုပဲရှင်းပြပါရစေ
။ဒီပြုတ်ကျွလို့နဲ့နေရောမရောက်ရှိဘူးလို့လည်းပြောဆိုနိုင်ဘူး။နောက်ပြီးရင်ခါပြုတ်ကျွလို့ရပါမပါဝင်ဘူးလို့လည်းမပြောနိုင်ဘူး။သူတို့ကအစ်စ်စာရိုက်တာကောင်းပုံကြောင်းပဲတက်တည်ခဲ့ရတယ်ပြောတွေ့ရတယ်။ကျွန်တော်တို့ကအခုသူတို့အတင်းနဲ့ဆွေးချက်ကတင်ဦးကျယ်ရဲ့နဲ့လူတန်းဖို့နဲ့ဆွေးချက်တင်လာတာ။သူတို့အစ်စ်စာရိုက်တာကိုကျွန်တော်ဆွေးရှင်းနေတာမဟုတ်ဘူး။အဲကြောင့်မို့လို့ကျွန်တော်တို့ကပြောမှဆိုလို့ရှိရင်ကျွန်တော်တို့ဒီအမှုတစ်ခုလုံးမှာကျွန်တော်တို့ဒီဆွေးရှင်းချက်တွေကတတိဆဆူချက်တွေထောက်ထားဆိုင်ဆက်တာတွေဗီဒီယိုဖိုင်တွေတယ်လီဖုန်းမှတ်တမ်းတွေရကြုံးမစင်ဈေးခံရကြုံးတူးလို့နေသူတဲ့အချက်ကကျွန်တော်တို့ကခိုင်မာတတိပြပြီးဖြစ်တယ်လို့ပဲကျွန်တော်ပြောချင်ပါ
ပြည်ပခီးစဉ်ကပြန်လာတဲ့ဥက္ကဋ္ဌကို2019ခုနှစ်ဇန်နဝါရီ29ရက်လူမြင်ကွင်းဖြစ်တဲ့ရန်ကုန်ပြည်ပဆိုင်ရာလေးစိတ်မှာဥကောင်းကိုတနက်နေ့တည်ပြီးလှုပ်ကြံတက်ဖြတ်ခံရတာဖြစ်ပါတယ်တနက်နေ့ပြည်သူကြည်လင်းပါဝင်အောင်ဝင်းစော်အောင်ဝင်းထွန်းနဲ့ဇေယျပြို့တို့ကိုတင်ကူးကြံရဲ့ချက်ပုံမှန်300နှစ်တက္ခလက်နပုံမှ16ကာကြီးစတို့အပြင်ထွက်ပြေးတရခံကိုအားပေးကူညီမှုပုံမှ1 1တို့နဲ့ဆွဲချက်တင်ထားတာဖြစ်ပါတယ်ဒါပေမဲ့အမှုမှာပူပေါင်းကြံစီသူလို့ယူဆရတဲ့အောင်ဝင်းခိုင်ကတော့နှစ်နှစ်ပြည့်တော့မဲ့အချိန်ထိလွတ်မြောက်နေစေဖြစ်ပါတယ်ခင်ဗျာ
ကိုထအောင်ခန့်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီရိုဟင်ညာမွတ်စလင်တွေကိုလူကုန်ကူးခဲ့သူထိုင်းရဲစခန်းကနေထွက်ပြေးလွတ်မြောက်သွားတဲ့သတင်းပေးပို့ချက်ကိုတင်ပြပေးကြပါမယ်လူကုန်ကူးမှုတန်တရားနဲ့ထိုင်းရဲတပ်ဖွဲ့ကဖမ်းဆီးထားသူမြန်မာနိုင်ငံသားတဦးဟာဇန်နဝါရီလ18ရက်နေ့မနက်ပိုင်းလုံးကသူ့ကိုချုံနောင်ထားရာရဲအချုပ်ခန်းကနေထွက်ပြေးလွတ်မြောက်သွားတဲ့အတွက်ထိုင်းအာဏာပိုင်တွေအပြင်းအထန်လိုက်ရှာနေကြပါတယ်။မြန်မာနိုင်ငံကရခိုင်နဲ့ရိုဟင်ဂျာတွေကိုလူကုန်ကူးခဲ့တယ်ဆိုတဲ့တန်တရားနဲ့ဒီနှစ်ဇန်နဝါရီလဇန်ကလေးကသူ့ကိုဖမ်းဆီးထားတာပါ။အကြောင်းပြေဆုံးကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံတောင်ပိုင်းဆုံးခလာခရိုင်ဘန်ကလန်ရဲအချုပ်ခန်းကနေ18ရက်နေ့မနေ့တနားရီမထိုးခင်အစောပိုင်းကထွက်ပြေးသွားခဲ့တဲ့အသက်28နှစ်အရွယ်မြန်မာနိုင်ငံသားဇော်ဝင်းဟာရခိုင်နဲ့ရိုဟင်ဂျာမွတ်စလင်14ဦးကိုထိုင်းတောင်ပိုင်းကိုပို့ခဲ့တဲ့တရားမဝင်လူကုန်ကူးမှုမှာအဓိကတရားခံအဖြစ်ထိုင်းအနာပိုင်းတွေကဆွဆွဲပြီးဖမ်းဆီးထားတာပါရခိုင်ပြည်နယ်အတွင်းကရခိုင်နဲ့ရိုဟင်ဂျာမွတ်စလင်14ဦးဟာမလေးရှားကိုသွားဖို့အတွက်ဆုံးခလာခရိုင်အတွင်းကရာဘာတောထဲမှာတထောင်နာစောင့်နေတော့မှပဲဇန်နဝါရီလ၁ရက်နေ့မှာထိုင်းရဲတပ်ဖွဲ့ကဖမ်းမိခဲ့တာပါထိုင်းရဲတပ်ဖွဲ့ရဲ့စစ်ဆေးချက်အရအခုထွက်ပြေးသွားတဲ့တရခန်ဟာအခကျင်းငွေယူပြီးလူကုန်ကူးသူအဖြစ်သိရှိခဲ့ရပြီးတဲ့နောက်မှာတော့ဘန်ကောက်မြို့မှာသူ့ကိုဖမ်းမိခဲ့တာဖြစ်ပါတယ်ဒီနောက်မှာတော့ဘန်ကောက်အာဏာပိုင်တွေကစုံကလာခရိုင်ဘန်ကလန်ရဲအချုပ်ခန်းကိုပို့ခဲ့ပြီးတဲ့နောက်အခုထွက်ပြေးလွတ်မြောက်သွားခဲ့တာဖြစ်ပါတယ်စုံကလာခရိုင်အမှတ်၉ဒေသဘန်ကလန်ဒူစခန်းမူဝိရိယကွန်ကတော့လုံချုံရင်အင်အားတရာလောက်နဲ့ဇော်ဝင်းကိုလိုက်လံရှာဖွေနေတဲ့အကြောင်းအခုလို့ပြောပါတယ်ဖပြေးသွားတဲ့တရားခံဇော်ဝင်းကိုဖမ်းမိနိုင်ဖို့အမှတ်၉ဒေသစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်အင်အားတရာလောက်ဟာပိုက်ဆိုင်တိုက်ရှာဖွေဖမ်းဆီးနေပါတယ်ဇန်နဝါရီလ17ရက်နေ့မှာတော့ဖပြေးတဲ့ရဲစခန်းနဲ့10ကီလိုမီတာအကွာကျေးရွာအုပ်စု15အတွင်းကလမ်းမတွေကိုအာဏာပိုင်တွေကပိတ်ဆို့ရှာဖွေနေပြီဖြစ်ပါတယ်လူကုန်ကူးမှုမှာအဓိကတရားခံဖြစ်ဖမ်းထားတဲ့ဇော်ဝင်းဟာဒီကနေ့မနက်ပိုင်းကဖုန်ကြီးကျောင်းတစ်ခုအတွင်းမှာဝင်ရောက်ခဲ့ပြီးပြန်ထွက်သွားခဲ့တယ်ဆိုတဲ့အကြောင်းကြေးရွာသားတွေကသတင်းပေးခဲ့တာကြောင့်တရားခံပုန်းခိုနေနိုင်တဲ့ရာဘာတောကိုရဲနဲ့စစ်တပ်အင်အားတရားကျော်ကဝိုင်းထားပြီးဆက်လက်ရှာဖွေနေစေဖြစ်ပါတယ်ထိုင်းတောင်ပိုင်းကနေထိုင်းမလေးနယ်စပ်အထိလူကုန်ကူးသူတွေပို့ဆောင်ခဲ့တဲ့မြန်မာနိုင်ငံသားတထောင်ခန့်ကိုထိုင်းအနာပိုင်တွေက2018ခုနှစ်ထဲမှာဖမ်းဆီးနိုင်ခဲ့ပြီးအဲ့ဒီထဲမှာရခိုင်ပြည်နယ်ကနေလာတဲ့ရိုဟင်ဂျာမွတ်စလင်တွေလည်းပါဝင်ပါတယ်။အခုထွက်ပြေးနေတဲ့လူကုန်ကူးသူတရားခံအဖြစ်စစ်ဆေးခံရသူကတော့2019ခုနှစ်စံပိုင်းမှာရာဘာတောတွင်ဖမ်းမိခဲ့တဲ့ Rohingya Muslim ni ko lukong gugere piyakhan da upite lule, thayana bai ni ka pyo su tha ba re shin.
Thayin che zai VOA tri nao ma ye ma tri npe bu gera pya ba re shin. Sabiro, Lukwe, Poe, HRW, Kabata Wangan, Tau Sashinik Kuni, Dre, Lukwe, Chenirigo, Suzi, Yatare, a seeing Kazadri, Utin Sabizimare, Kabata Wanga, Piduriha, Anna Shinie, Matea, Pine, Murigo, Tate Dai, Yinsai, Lajadalu, Lakanai Yamashire, Amyaja, Wadi Rigole, Dolan Lani Jarelu, Lukwe, Sanji, Poe, HRW, Yosu Libare, Natau Sashik Kuni, Drema, and not Democracy Nanganima, Anna Shin Sansa, Losau Nirari. ပေါ်အတိုက်ခံလုပ်တာတွေပို့တိုးလာသလိုအစင်လာအပြင်တင်းကျပ်စွာအုပ်ချုပ်တဲ့အစိုးရတွေရှိတဲ့နိုင်ငံတွေမှာလည်းအတိုက်ခံလုပ်မှုတွေတိုးလာနေတယ်လို့
ဆူရနိုင်ငံကဆန္ဒပြသူရာပေါင်းများစွာဟာပြီးခဲ့တဲ့ဂျာတာရီနေကတော့ခတ်တူးမျိုးတော်မှာရှိတဲ့သမ္မတနာနာကိုချီတဲ့ဆန္ဒပြခဲ့တာပြီးတော့လော်လော်အေးညီညာရေးနဲ့တရားမျှတရေးကြွေးကြော်သံတွေကိုအော်ဟစ်ပြီးတော့သမ္မတအိုမာအယ်ဘရှားယာရူကနေနှုတ်ထွက်ပေးဖို့ကိုတောင်းဆိုခဲ့ကြပါတယ်သမ္မတအယ်ဘရှားဟာထောင်ကို
It's very convenient to violate human rights. It's the way you stay in power. ဒါပြင်အီသီယိုးပီးယားနိုင်ငံမှာဆိုရင်လည်းနှစ်ပေါင်းများစွာလူခွင့်ချိုးဖောက်ပြီးတော့ဖိနှိပ်လာတဲ့အစိုးရကိုပြည်ပြောင်းလဲရေးလူလာတဲ့ဝန်ကြီးချုပ်နဲ့အစားထိုးခဲ့တာဖြစ်ပါတယ်။နောက်ဒီမိုကရေစီစနစ်မှာလည်းအာဏာရှင်ဆန်ဆန်အုပ်ချုပ်ဖို့ကပို့ပြီးတော့ခက်ခဲပေမဲ့ကြီးမားတဲ့ရွှေပြောင်းခြေချနေထိုင်မှုလို့မကြသေးတဲ့ကမ္ဘာတစ်ဝန်းမှာဖြစ်ပေါ်ခဲ့တဲ့အခြေအနေတွေကြော ြင်ကြပါတယ်။အမေရိကန်နိုင်ငံမှာဆိုရင်လည်းမဲဆန္ဒရှင်တွေဟာသမ္မတထရမ့်ရဲ့အကြောက်တရားနဲ့အုပ်ချုပ်တဲ့မူဝါဒကိုလက်မခံဘဲပယ်ချခဲ့ပါတယ
်။ If you look around the world, there is pushback at the popular level too. I mean, even in the United States, the midterm elections were
ဒီတော့တောင်းဝယ်ယူကဘွဲဒီမှာဆိုရင်အမေရိကန်ပြည်သူတွေကသဘောထားကြီးကြဲကွဲလွဲမှုတွေရှိစေတဲ့သမ္မတထရမ့်ရဲ့မူဝါဒတွေကိုကန့်ကွက်တုံ့ပြန်ခဲ့တာကိုတွေ့ရမှာပါ။အောက်ခြေကားလို့ပြောရမှာရှိသလိုအထက်ပိုင်းကလည်းလက်မခံခဲ့တာတွေရှိပါတယ်ဒီလိုကွဲလွဲချက်တွေကိုပယ်ချခဲ့တဲ့အထက်မှာဒီမိုကရေစီလူ့ခွင့်ရေးတရားမျှတမှုတွေကရေးကြီးတယ်လို့ပြောနေတဲ့ကမ္ဘာခေါင်းဆောင်တွေလည်းပါဝင်ပါတယ
် Sorry သတင်းတော့ဂျမောကရှိုကြီးတက်ခံလာပြီးတဲ့နောက်မှာတော့ဂျာမနီ၊ဒန်မတ်နဲ့ဖင်လန်နိုင်ငံတွေက Sorry အာရေဗျနိုင်ငံကိုလက်နက်ရောင်းချတာတွေကိုရပ်ဆိုင်းခဲ့ပါတယ်ဒါမဲ့လည်းအားလုံးဟာသတင်းကောင်းတွေကြီးပဲမဟုတ်ဘဲတရုတ်နိုင်ငံမှာတော့လူ့ခွင့်ရေးချိုးဖောက်မှုတွေကပိုဆိုးလာခဲ့ပြီးတော့အဲ့ဒီမှာဝေကောမွတ်စလင်တပ်သားဟာလည်းပညာပြန်သင်ကြားဖို့ဆိုပြီးတော့ထိမ့်သိမ်းခံထားရပါတယ
် Now you know if any other country were doing this would be an outrage but China because of its economic clout
အခုချိန်မှာရှားနိုင်ငံတစ်ခုခုကတော့ဒါကိုလွတ်ဆောင်ခဲ့မယ်ဆိုရင်ကြီးကြဲဒေါသထွက်ကြမှာပါဒါပေမဲ့တရုတ်နိုင်ငံကတော့သူတို့ရဲ့စီးပွားရေးဩဇာချိန်ဝါကြောင့်ဘယ်သူမှဘာမှမပြောကြပါဘူ
းဒါပြင်မြန်မာစီးရီးယားနဲ့ယမန်နိုင်ငံတို့မှာဖြစ်နေတဲ့ပဋိပက္ခတွေနဲ့ရှားနိုင်ငံတွေကအာဏာရှင်တွေဟာစစ်ပွဲတွေကြောင့်မှာပြည်မိနေတဲ့ရဲသားတွေအပေါ်မှာလူခွင့်ချိုးဖောက်မှုတွေကိုရဲရဲဆက်ဆက်ကျူးလွန်နေကြတယ်လို့လည်းလူခွင့်စောင့်ကြည့်အဖွဲ့ကပြောကြားလိုက်ပါတယ်ခင်ဗျာ
ကိုရနိုင်တင်ပြပေးခဲ့တာဖြစ်ပါလိမ့်ရှင် VOA မြန်မာပိုင်းရဲ့တောက်ကြညာချမ်းသတင်းလွှာတွေကတော့ဒီလောက်ပါပဲရှင်မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုတဆုံလေးအမေရိကန်တခွင်နဲ့အတူသိပ္ပံနဲ့နည်းပညာအစီအစဉ်တို့ကိုနားဆင်ရဖို့ရှိပါလိမ့်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။2019ခုနှစ် January 18ရက်တောက်တာနေ့ညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ 19.25-32 နဲ့လိုင်းလက်မီတာ 190 တို့ကနေည 10:00 အထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ခန္ဓာတွေကိုစက်တိုက်တင်ဆက်ပေးမှာပါ။အမျိုးသမီးခန္ဓာ၊သုတဆုံးလင်အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာအစီအစဉ်မှာနားဆင်ရမှာကတော့
ဒါနဘူးတစ်ချိန်လုံးကတော့ကျွန်တော်စပားဆိုလို့ရှိရင်များတော့ကျွန်တော်ပစံနေပဲကြိုက်ပြီး6တဲဆိုတယ်ပြောကြတာ။ဒါပေမဲ့အဲ့လို6တဲဆိုတဲ့ဟာမှာသူက6တာပဲပြည်တာ။
သိပ္ပံနဲ့နည်းပညာအစီအစဉ်မှာအပြည့်အစုံနားဆင်ရပါမယ်ရှင်။အခုအရင်ဦးဆုံးအမျိုးသမီးခန္ဓာကိုတင်ဆက်ပေးကြပါတယ်။ချင်းတိုင်းရင်သူမွိုင်းထားအိန္ဒိယနိုင်ငံကနေတဆင့်ဒုက္ခသည်အစီအစဉ်နဲ့လွန်ခဲ့တဲ့18နှစ်တုန်းကအမေရိကန်ပြည်ထောင်စုမှာလာရောက်အခြေချနေထိုင်ခဲ့ပါတယ်။လက်ရှိမှာတော့အင်ဒီယားနာပြည်နယ်ရဲ့မြို့တော်အင်ဒီယားနာပိုလစ်မှာနေထိုင်သူဖြစ်ပါတယ်။အိမ်နောင်တဲ့တားတဲ့နှစ်ဦးရဲ့မိခင်ဖြစ်ပေမဲ့လို့ပညာရေးကိုတန်ဖိုးထားပြီးတော့အမေရိကန်ပြည်ထောင်စုမှာကြိုးပမ်းရပ်တည်ခဲ့ရတဲ့အကြောင်းမွိုင်းနဲ့ဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလတန်းကတင်ပြပေးထားတာနားဆင်ပါရှင်။
အမေပေါ်ကြမ်းပေါ့နော်အတူကောက်အဖြစ်တော့မော်ရီလိုပဲခေါ်ကြတယ်ပေါ့
ဟုတ်ကဲ့
ဒီအမေရိကန်နိုင်ငံကိုဘယ်ချိန်ကရောက်လာပါလိမ့်ရှင
်ဟုတ်ကဲ့2000 August 6ရက်နေ့တိတိကျကျအစမအိန္ဒိယနေလာတာပေါ့နော်အိန္ဒိယနေပြီးတော့ဒီ6ရက်နေ့ဘာကနေထွက်တယ်ဒီဘက်ကို6ရက်နေရပြပေါ့
အခုအဲ့တော့ဒီအမေရိကန်ပြည်ထောင်စုကိုရောက်လာပြီဆိုတဲ့ခါကျတော့ဘလို့အခြေချလဲနောက်ပြီးတော့ကျောင်းပြန်တက်ဖို့ပေါ့နော်ဒီစာရီဘာရီအမိလိုက်နိုင်ဖို့ဘလို့ကြိုးပမ်းပါလဲရှင်နည်းနည်းမျှဝေပါလား
ဒီဘက်ကိုရောက်လာတော့ကျမစိတ်ထဲမှာတော့အငြင်းနဲ့ရှိတယ်ဒါလဲဆိုတော့ကိုရောက်တဲ့နိုင်ငံမှာအဲ့ဒီနိုင်ငံရဲ့ကွက်တလုံးရရမယ်အဲ့ဒီနိုင်ငံမှာအလုတ်လုံနိုင်တဲ့အစ်စ်ဖြစ်ရမယ်ဆိုတဲ့စိတ်ကငငယ်ကလေးရှိတယ်ဒါလည်းဆိုတော့ကျမတို့ရှစ်တန်းတော့ကကျမရဲ့ဒီအတန်းပိုင်ချက်မှာပြောပြလို့လေဘယ်နိုင်ငံရောက်ရတဲ့နေတော့တနည်းတိုင်းဘယ်နိုင်ငံရောက်မယ်မသိဘူးပေါ့နော်ရောက်တဲ့နေရာတိုင်းမှာနေတော့မြန်မာပြည်ရဲ့ဥစားကိုပြုတ်တယ်ဆိုအမြဲတမ်းမှတ်ထားပါလို့ပြောခဲ့ဘူးလေအဲ့ဒီကလေးကကျမစဉ်းစားတယ်ပေါ့နော်ကြီးလာရင်ဒါဆိုရင်ငါတော့ဘာလို့ဖြစ်စီတင်လဲသူများဟိုကို့ကြည့်ချင်အဖြစ်ဘာဟိုသူတို့ကနေပြီးတော့တင်ယူနိုင်မလဲပေါ့နော်အဲ့ဒါမျိုးဆိုစဉ်းစားတဲ့ခါကျတော့ပြင်နိုင်တက်တဲ့လူတယောက်ပဲဖြစ်ချင်တယ်ပေါ့နော်အဲ့ဒီကလေးကအဲ့လိုပဲစဉ်းစားတယ်အဲ့ဒါကြောင့်မလို့လဲပဲဒီကိုရောက်တော့ကျမမငယ်တော့ဘူး26နှစ်ရှိပြီဒီကို US ကိုရောက်တော့လေ
ဒါပေ
မဲ့လည်းသက်ကြီးပြီလို့ပြောပြီးတော့အလုံးမလုံးဖြစ်နေတောင်းဆက်မတက်ဖြစ်နေနေလေဒါဆိုရင်ကိုကဥပမာကောင်းလည်းမဖြစ်ဘူးပေါ့ကိုနောက်မှာရှိတဲ့ကလေးတွေအတွက်ပေါ့နော်ကျမမှလည်းမောင်လေးတွေရှိတယ်လေအဲဒီလိုမှမောင်လေးလည်းငယ်ငယ်လေးတွေဆိုတော့သူတို့ဒီနိုင်ငံမှာအဲ့လိုမျိုးကိုကတက်ကတူပြန်မတက်ဘူးဆိုရင်လက်လုံးလည်းစားဒီလိုလေးနဲ့ပဲပြင်မယ်ဆိုရင်ဒါဆိုသူတို့ကလည်းဘာမှခွန်အားဖြစ်စရာတောင်းမရှိဘူးပေါ့ဒီတဲ့ခါကျတော့ចောင်းတက်ဖို့ကျမစုံစမ်းရစ်အောင်ပေါ့နော်ចောင်းတက်ဖို့ကိုရှိတဲ့ခါကျတော့ကျမចောင်းတက်တာဒီ IUPUI ပေါ့ Indiana University Purdue University Indianapolis Indiana ပေါ့နော်အဲ့ဒီចောင်းမှကျတော့စိတ်ចောင်းဖြစ်တဲ့ကြောင့်အသေးချူတယ်ဒါပေမဲ့ကိုကကျတော့ Indiana ကိုရောက်လာတာရောက်ခါကလည်းဖြစ်တယ်သူပြောင်းလာတဲ့အခါဒါဖြစ်တဲ့ကြောင့်မလို့ in state senior မရအောင်လေဒီမျိုးမှရှိတဲ့ចောင်းသားတွေအပေးရတဲ့ဇယိတ်ကကိုနေတယ်လေအပြင်းနေလာတဲ့ဈေးရိတ်ဆိုရင်တော့တဝက်လောက်ဈေးကြီးတယ်လေဆိုတဲ့အခါကျတော့ကျမဒီမှာဘာပဲဖြစ်ဖြစ်ဆိုပြီးတစ်နှစ်နေတယ်နေတဲ့အချိန်မှာကျမအလုံးလုံးတယ်အချိန်ကြီးပေါ့အလုံးလုံးတယ်အဲ့ဒီအချိန်မှာအဲ့ဒီကျမပဲကားဆောက်ဝယ်ဖြစ်တယ်အာနကားဆောက်ဝယ်တယ်ကျမတက်ခင်မှာအကျိုးအကုန်လုံးကြည်အောင်လုပ်တယ်နောက်အလုံးလျှောက်တဲ့အခါမှာလည်းဒီကျောင်းတက်တဲ့ခါကျရင်ပေးနိုင်အောင်ပေါ့ကျောင်းကိုပေးပေးတဲ့အလုံးကိုရှာတယ်ပြီးလို့ရှိရင်ကြောင်းတက်တဲ့ခါမှာလည်းအချိန်ကိုကိုကြိုက်တဲ့အချိန်ကိုတက်နိုင်အောင်ခွင့်ကိုပေးတဲ့အလုပ်မျိုးကိုရှာတာပေါ့လေဆိုတော့ပတ်စံတော့မများပြီလေအဲ့ဒါဒီအဆင်ပြေတာပေါ့ဆိုတော့ကြောင်းကတက်လာပြီဆိုတဲ့ခါကျတော့လေကိုကဒီမှာ India mawa jang tak khe ba de pwe le ya ba de da ba me di pat ka nai ngai ne pinya ye ka ta sa bi le phit de le ba le chi chi so bi ne a sa bai ma do ba ba ye ta khu tin ne pi da ne a ji ya ni ma ta sin ko sin bo ko han da ko le a shein pat taw mu bo no a lu ne ne tin bi do naw thong jam ma be pwe ya ba le thi bo a lu tet de ja le ma le ba le chi chi english ba ka le ko sa ka ma khau ke khan da do tu mya ta nai yi chi pi de so ko na nai na chin pi bi do ko a lit la le sa le lo le ပြောပါရလေစိတ်လိုက်ဖို့လေအခုမှအချိန်မပေးနိုင်ဘူးเนาะအလုပ်ကလည်းအချိန်ကြီးလုပ်တယ်ကျောင်းကလည်းအချိန်ကြီးတက်တယ်ဆိုတော့လေကိုကတအားဘူးသင်ရဲ့တခြားပတ်ကိုလည်းကိုကသုံးရှုံးနဲ့နောက်မှုလေးတော့ရှိတာပေါ့ဆိုတော့အလုပ်နဲ့ပဲပါပဲဖြစ်ဖြစ်ဆိုပြီးတော့ငါနှစ်လို့ဖြတ်ချက်ထားပြီမဲ့နေမှုခွဲနဲ့ပြီးသွားတယ်ပေါ့เนาะအခုဒီ
นัสซิงปี้ดวาบีสุริยะก็จะดีอแค่แค่ดิผัดตันนี่เนี่ยมาป่ะเนาะตะคาดีจะรู้สิว่าสิ่งสิทธิ์จะจ่ายอ่ะมั้ยเฉยหมดเนาะหลุดท้ายมาတော့ရှိကြတာကြီးပဲပေါ့เนาะအဲ့လိုမျိုးအချိန်นี้ကိုမော်ရင်အနေနဲ့ကြုံတွေ့ကြရပါလား
ကြုံနေဆိုတာကသူများအိမ်ဆောက်လို့ကိုကမဆောက်နိုင်ခဲ့တာပေါ့မချိနိုင်ခဲ့တဲ့အဖြစ်ပေါ့เนาะအဲ့ဒါအားငယ်တာပေါ့ကိုကအဲ့လိုငယ်တယ်ဆိုတော့တမျိုးလေ ว่าละจีอ๋อมาวินาตะคู่ก็แม้แต่ไม่มาเตี่ยวอนิเนี่ยป่ะเนาะดีเจจ้องดีสรุปตะเนี้ยเนี่ยอ่ะยกใจอยู่ได้อยู่ดิแล้วผิดกုံนี่เนาะมันเหงื่อร่อนี่ตุ๊จม่าก็เลยหลุดได้อ่ะเปล่าจ๋าเลยอ่ะเมียก็ยกใจอยู่ละคลิ้งอยากจะเฉยๆไปเนาะอะเราเนี่ยคลิ้งมันมุ้ยเป็นไหนโอ้เวปัญญาမျိုးเลยป่ะเนาะตะคาตะเลใจเนี่ยเปลี่ยนซึ้งซะเลยเนาะอ่ะอัตตาจีนี่ดล่ะป่ะเนาะกูอ่ะเนี่ยกูตกกูไปสู้ฉิดล่ะ ก็ไม่ได้ก็ไม่ได้ก็ไม่ได้ก็ไม่ได้ก็ไม่ได้ก็ไม่ได้ก็ไม่ได้ก็ไม่ได้ก็ไม่ได้ก็ไม่ได้ก็ไม่ได้ก็ไม่ได้ก็ไม่ได้ก็ไม่ได้ก็ไม่ได้ก็ไม่ได้ก็ไม่ได้ก็ไม่ได้ก็ไม่ได้ก็ไม่ได้ก็ไม่ได้ก็ไม่ได้ก็ไม่ได้ก็ไม่ได้ก็ไม่ได้ก็ไม่ได้ก็ไม่ได้ก็ไม่ได้ก็ไม่ได้ก็ไม่ได้ก็ไม่ได้ก็ไม่ได้ก็ไม่ได้ก็ไม่ได้ก็ไม่ได้ก็ไม่ได้ก็ไม่ได้ก็ไม่ได
Nurse practitioners are dining at to not be dead, simian bureau. See, I want to know, sick, good, she did, since we are Kajaro. See, I went Niba Bono, did you not think Rama Molu, the creative finance, Rotor or Little, be mamma, be medal, Kupia, since I like the Kajaro, go some catching up, money to Timanashi.
I saw the mother of Fantasia, ตัวเนี่ยตัวเป็ดชี้อ่ะแม่คุณก็ต้องมาทานทานนั้นไม่อยากเอาใช้เนี่ยอะไรไม่ได้อ๋อกูเลิกกับม้าเลยดีกว่าเนาะอย่างอาจารย์เซนนงน่ะล่ะพอคลีริวตะหลอกทาเกราสุดยอด ແລະແມ່ນແລະວ່າຜິດຜິດເລີຍເລີຍໂຕປີ້ຫມັດແດ່ສຸດຍໍໂຕຄັນແດ່ໂຕຄັນເລີຍຊິແນ່ແລະອັນລູອິນຊາເນແລະເລົ່າບໍເນາະຕະຄັນເລີຍຈ່າຍແດ່ອັນລູແມ່ນຄະລີອິດປີ້ຕາແລະຄັນມາມາຄະພຽນຍໍທັກວີແດ່ໂຕຢາດເຂງຢູ່ແດ່ຊິແດ່ເດສະນັ້ນໄດ້ຍາດລະໄປອັດໄວ້ນະວ່າຍາດແຄ່ແດ່ແມ່ນອະຄຸລົງຍິນໂຕຍິນແດ່ນະອະຊິງນີ້ຈັ່ງຍາດລະຄັນຈາລະໄດ້ຄະລີດີດັ ဒီလိုနောက်တမ်းမရဘူးအဲ့တော့ကိုယ့်ရဲ့ဆုဖြတ်ချက်ကမှန်ကန်တဲ့သဘောရှိတာပေါ့နော် You can bend but never break me cause it only serves to make me more determined to achieve ဒေါ်လာလာတန်းစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အခုလိုတောက်ကြညနဲ့မနက်ဖြန်စနေမနက်ခင်းနေ့မှာလည်းတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့ကိုအောင်အောင်စီစဉ်တင်ဆက်တဲ့တူတာစုံလေးအမေရိကန်တစ်ခွေအစီအစဉ်နားဆင်ကြရအောင်ပါရှင်
သူသားတွေအနေနဲ့သူတို့ဖြတ်တန်းခဲ့ရပတ်ဝန်းကျင်ကသမိုင်းဝင်အစားအဦးတွေအထင်ကြီးနေရာတွေကိုနောင်လောင်နောင်သားတွေလိလလို့ရအောင်ထိမ့်သိမ့်လေးရှိသလိုပဲအမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်ကစေတနာဝန်ထမ်းအဖွဲ့တစ်ဖွဲ့ကတော့ရှီအောင်ရိုးရာဝတ်စုံတွေကိုထိမ့်သိမ့်ပေးနေပါတယ်
It's part of our social history, how people dressed.
Da atika lumu bwa de sei dai ma. Lu re blo wit sa ja le so ra go di wit song ni ga hnyon pya pe ni da le. Sa ra san ran a che le dwe lu be di wit song ni ha tamai yin a sei dai ma be le.
မျိုးဆက်အလိုက်ထင်းထင်းရှောက်ရှောက်ခဲ့တဲ့ရှီအောင်ပစ္စည်းတွေကိုမိသားစုတွေကနောက်ဆုံးမှလာရောက်လူသန်းကြပါတယ်နှစ်ပေါင်းများစွာသိသိထားရကြောင်းရိုးရင်းနေတဲ့အချို့အဝတ်ထည်တွေကိုတော့မူလလက်ရမပြတ်ပြန်ချုပ်ပြင်လေးရှိပါတယ်အဲ့လိုပြန်လဲပြင်ဆင်ရမှာတမိုင်းဝင်လက်ရာတွေမူလအတိုင်းမပြတ်ရင်းစေဖို့အတတ်နိုင်ဆုံးစူးစမ်းဆောင်ရွက်တဲ့အကြောင်းလေးမှတ်ကပြောပါတယ်
You can find almost anything on the internet. We have some books that we အားလုံးရှာလို့ရတယ်လို့စာအုပ်တချို့လည်းဒီမှာရှိပါတယ်တကယ်လို့တစ်ခုခုကိုတည်တည်ချာချာသိဖို့လိုမယ်အချိန်နဲ့ငွေကြေးလည်းတတ်နိုင်မယ်ဆိုရင်တော့ကျွမ်းကျင်ပညာရှင်တွေကိုငှားပြီးစနစ်တကျပြည့်စုံထိမ့်သိမ်းနိုင်တယ်လေ
ဒလိုလာရောလူတန်းကြတဲ့ရှီအောင်အဝတ်ထယ်ရီထဲမှာ1989ခုနှစ်တွင်ချုပ်လုပ်ခဲ့တာတွေလည်းပါဝင်ပါတယ်ဒီအဝတ်ထယ်ရီရေရှိခံအတွက်တော့အက်စစ်မပါတဲ့စက်ကူသားတွေစက်ကူဘုံတွေတုံးပြီးတော့တင်းစီးပါတယ်ဟာဖို့ချီအောင်အဝတ်ထယ်စုဆောင်ရေးအဖွဲ့ရဲ့တက်တန်းကတော့130နှစ်ရှိပြီဖြစ်ပြီးမေရီလန်းပြည်နယ်ဘဲလ်အဲယာမျိုးကစားတဲ့ဟောင်းတစ်ခုမှာဖွင့်လှစ်ထားတာပါအဖွဲ့ဝင်မေ
င်ဖို့ဆောင်ရွက်တာပါဒါမှနောက်လာနောက်သားတွေအနေနဲ့သူတို့တွေဘယ်ကဆင်းသက်လာပြီးတော့ဒီနေ့လက်ရှိအခြေအနေထိဘလို့ပြောင်းလဲလာတယ်လဲဆိုတာကိုသိရမှာပါ
ဒီပြားလိုက်ကိုလာရောက်လေးလာသူတွေအနေနဲ့ရှေ့ခေတ်သတင်းစာတွေစာရွက်စာတမ်းတွေရှေးအောင်လက်ရာတွေပရိဘောဂတွေဓာတ်ပုံတွေကိုလည်းတွေ့နိုင်ပါတယ်အလဲလာသူတူဖြစ်တဲ့လေးဘော့စနက်က
I love seeing old clothes. My mother is a
ရှေးအောင်အဝတ်ထည်တွေကိုကြိုက်ပါတယ်အမေကအဝတ်ချုပ်တော့ဒီလိုမျိုးတထည်ရဖို့ဘလောက်တောင်ချေယူရတယ်ဆိုတာကိုနားလည်ပြီးတော့တန်ဖိုးထားပါတယ်အထူးသဖြင့်လက်ဝင်အောင်လှုပ်ထားရတာတွေကိုပါအခုလိုထိမ့်သိမ်းထားနိုင်တာတကယ့်ကိုကောင်းပါတယ်
ရှိအောင်လက်ရာတွေကိုထင်းထင်းထားနိုင်မှုဆိုတဲ့ရည်ရွယ်ချက်နဲ့ဖွဲ့စည်းထားတာကြောင့်လေစေတနာဝန်ထမ်းတွေအနေနဲ့တက်တက်ကြွကြဆောင်ရွက်ကြပါရယ်ခင်ဗျာမော်တော်ကားတွေရဲ့ရေသွင်းနဲ့ဘေးအနေလုံခြုံရေးကိုမထိခိုက်စေဘဲပိုးပြီးတော့ကုန်ကျစရိတ်သက်သာစေတဲ့နည်းလမ်းတွေကိုမော်တော်ကားထုတ်လုပ်တဲ့ကုမ္ပဏီတွေကအပြန်ဆန်ရှာဖွေနေပါတယ်အခုကမှတော့မော်တော်ကားကိုရီတွေကိုပိုးပြီးတော့ပေါ်ပေါင်းအောင်လှုပ်ဆောင်ပြီးစီးနင်းသူတွေကိုလည်းအနေနဲ့မဖြစ်စေနိုင်တဲ့နည်းလမ်းတွေကိုရှာဖွေနေပါတယ်အထူးသဖြင့်ဒီအမေရိကန်ပြည်အောင်စုမှာရောင်းချမဲ့မော်တော်ကားအမျိုးအစားတွေကိုဈေးကွက်တင်မရောင်းချခင်မှာမတော်တဆကားတိုက်မှုတွေဖြစ်ရင်ဘလောက်ထိအောင်ခံနိုင်ရည်ရှိမလဲဆိုတာကိုအရင်စမ်းသပ်လို့ရှိပါတယ်။အမျိုးသားသိပ္ပံနဲ့နည်းပညာအင်စတီကျူ NIST မှာဆိုရင်စမ်းသပ်မှုတစ်ခုအရာကားကိုယ်ရဲ့ခံနိုင်ရည်အားကိုမထိခိုက်စေဘဲပိုပေါ်ပေါအောင်လုပ်နိုင်တယ်လို့ဆိုပါတယ်။ NIST မော်တော်ကားကိုယ်ရဲ့တည်ဆောက်ရေးဆိုင်ရာပညာရှင် Tim Foskey က
The testing the automotive companies does is fairly simple.
Tijamugo, Blouty Canai Shimless, or Santa Murigo, Comedy Riga, Mieshapu Nibare, Nauta the same here, Morere Dwet, DBC Rigo, Tolo de Camayo, Don Burenia Mayo, Canai Swan, Blouchi the Lesure, the Gate Piego, Niza do Diabu, Nimiozone, Santa Nibare.
Moraga Comedy, Nine Popo Babane, Sizapu Tare, Moragari Tolu Nembu, NIST Gakuni Nibare, Bovare, Moraga Kuria Santa Tisoy Camaro, Tatuzan Munarigo, Safe Utopi, Say Mene Eripoma Tapianbido, Samare, Foskiga.
We can deform the material in the center here in a very.
Digaga, Dilema Bafi Tadlesura, Santa Dava, Gakure Niariha, Balau Canai Shimlesura, Tiao, Asatobi, Dago Swiss Sanjide, Donjide. Now, Sajauniari, Downigo, Time Media Kama, Bolo Pimles, or Tiawa.
Namuna Tatuzago, Swiss and Gide Kama, Ye Demi HD Camerane, Yagu Tarajan, a Yen Nilan Haunted Bobido Nita Mangu Dinamare, Foskiga Gulu Shimdaware.
To give an example of what they're looking for, if
you know that Namuna Tatuzago, Nase Yaga no Swiss and like Bideka, Pompia Domesoe, Damamo Nasani Yaga no Swiss and Bimada, the Gay Pompia Doram, you should be, Arago Tisha Matina Musoe.
ဒီတတ်ထူဆောင်လေးကြောင့်နာမည်ပြက်ပြီးဒေါ်လာတန်းချီဆုံးရှုံးနိုင်ပါတယ်။သိပ္ပံနည်းပညာရှင်တွေကအခုလိုစမ်းသပ်မှုတွေတိုးမြင့်လှုပ်ဆောင်လာနေတဲ့အချိန်ထဲမှာမော်တော်ကားထုတ်လို့သူတွေဟာတတ်ထူဆောင်တွေကိုဒါမဟုတ်ပဲဖိုင်ဝါဆောင်တွေကိုလည်းလာရောက်စမ်းသပ်နေပါတယ်ခင်ဗျာ။
We like to work with the government because we think we can help the government.
In fact, this is a military type technology. The problem is the
size.
ကျေတနာကစစ်တပ်မှာအခုတုံးနေတဲ့ဂျိုရုဆက်သွယ်ရေးဆက်တွေဟာတော်တော်ကိုကြီးနေတာပါစစ်ဖက်ကလက်ရှိတုံးနေတဲ့ဆက်တွေထဲဈေးသက်သာပြီးအလုပ်လုပ်တာပုံမြန်ဆန်တဲ့အသေးစားဂျိုရုဆက်သွယ်ရေးဆက်တွေကိုခက်ပဲလာကုမ္ပဏီကဖန်တီးတည်ဆောက်နေတာပါအဲ့ဒီကုမ္ပဏီရဲ့လက်အောက်ခံကာကွယ်ဆိုင်ရာနှီးပညာအဖွဲ့ DIU
ဆိုတဲ့ဒီပါတ်မန့်ဒီဖ ens စ်ဝေါ်လ်လာဂျစ်စ်ပရိုကရစီကာဟိုအီထာနာကဘာပေါ်မှာအကြီးဆုံးအဖွဲ့စီကြီးပါလိဝဲလုံခြုံရေးနဲ့ပတ်သက်ပြီးတော့လဲတင်းကြရပါမယ်ကျွန်တော်တပ်ဖွဲ့ဝင်တွေဟာအစင်းမြင့်နှီးပညာသုံးဆက်ပစ္စည်းတွေကိုစမ်းသပ်တီထွင်နေတာပါလို့ခက်ဖဲလာစပေ့စ်ပြောခွင့်ရဖယံဘာနာဇဒီကပြောပါတယ်
ဒီအန်ယူအက်စ်ဟာအမေရိကန်ပြည်ထောင်စုနောက်ကမ္ဘာတဝန်းကနည်းပညာကုမ္ပဏီပေါင်း30လောက်နဲ့အတူလက်တွဲလှုပ်ဆောင်နေပြီးခက်ဖဲလာစပေ့စ်ကုမ္ပဏီအနေနဲ့လည်းလာမယ့်6လောက်အတွင်ဂျိုရုနဲ့ပတ်သက်တဲ့အစီအစဉ်တွေစတင်သွားမှာဖြစ်ပါတယ်ခင်ဗျာ
အောင်စီစဉ်တင်ဆက်ခဲ့တဲ့တုဒ္ဒဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။သောရရှင်များရှင်။မကြာသေးခင်ကကချင်ပြည်နယ်ကြီးစင်အတွင်းမှာမြန်မာနိုင်ငံဆိုင်ရာတရုတ်တန်အမတ်ကြီးကအနောက်နိုင်ငံတွေနဲ့ဆက်ဆံနေတဲ့တိုင်းရင်းသားခေါင်းဆောင်တွေကိုသတိပေးခဲ့ပါတယ်။ အနောက်နိုင်ငံတွေထက်ပိုပြီးဦးစားပေးဆက်ဆံဖို့လိုနေပြီလားဆိုတာတွေကို VOE ရဲ့စနေနေ့ည8:00ရိုက်ဒီလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 0922 38 999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။
ဖျော်ရဲအီးမေးလ်လိပ်စာ vermis@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ဖျော်ရဲရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတရရီလိုက်စီစဉ်ကကျေးဇူးပါတယ်ရှင်။မနက်ဖြန်စနေညတရရီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍစီစဉ်နေတဲ့ကသိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ဆက်ပေ
မြန်မာနိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍမှာကောက်ပဲတီးနှံတွေရဲ့ဆိုတိုင်းစာကိုတိုင်းတာဖို့အတွက်နိုင်ငံတကာအစ်စ်မီဆန်နှုံသတ်မှတ်ထားတာမရှိသေးပါဘူးဒီလိုဆန်နှုံသတ်မှတ်နိုင်အောင်လှုပ်ဆောင်နေတာတွေကိုဂျပန်နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA အဖွဲ့နဲ့ပူးတွဲလှုပ်ဆောင်နေတဲ့မြန်မာနိုင်ငံဆန်စပါအသင်းကဒေါက်တာမျိုးအောင်ကျော်ကပြောပြပေးပါတော့
ဒီနေ့အရေးကြီးတွေနဲ့ပတ်သက်ပြီးအဓိကအရေးကြီးဆုံးချက်ကတော့ကျွန်တော်တို့အစိုးရပါပဲဒီနေ့ဒီမှာပါတဲ့အစိုးရ Green Washing Container ကိုပါတယ်အဲ့အစိုးရကဒီနေ့လိုက်သူတို့ရဲ့ထောက်တွေ့အောင်လုပ်ရမယ်အစိုးရနောက်ကြိတ်ခွဲမယ်ဆိုလည်းကြိတ်ခွဲရတဲ့အစိုးရတူလောင်ရင်လည်းတူလောင်ဒီနေ့အစိုးရဒါတွေကအဲ့လိုသတ်မှတ်ချက်ဒီပုံမှာဒီစီချာချာလိုက်နာမှလာတယ်ဒီဒီနေ့ကအရေးကြီးကောင်းမှဖြစ်ပါတယ်ကြောင်းဆိုလည်းကြောင်းလိုက်အစိုးရဘယ်လိုလဲတူလောင်ရင်ဘယ်လိုလဲဒီကကဘယ်လောက်ဆိုလက်ခံလေးပဲပုတ်ဆိုလည်းအဲ့လိုပဲပေါ့နော
်နိုင်ငံကမှကောက်ပဲတိနှံတွေအယောင်းဝယ်လုပ်မယ်ဆိုရင်အစိုးရပါဝင်နှုံးကိုတိုင်းတာပြီးအရေးအတွေးကိုအကဲဖြတ်ကြတာပ
ါဒီနယ်လိုက်မှာသူအစိုးရတည်းကိုတိုင်းတာတဲ့ကရိယာတွေဒီအရင်အရေးကြီးလာတယ်ခင်ဗျဒါတကူတစ်ချိန်လုံးကတော့ကျွန်တော်စဘာဆိုလို့ရင်များတော့ရင်ကျွန်တော်ပစံနေပဲကြိုက်ပြီး၆တဲဆိုတယ်ပြောကြတာဒါပေမဲ့အဲ့လို၆တဲဆိုတဲ့ဟာမှာသူက၆တာပဲပြီးတာဘယ် range မှာဘယ်အစိုးရမှာ၆နေလဲဆိုတာအင်မတန်အရေးကြီးပါတယ်ဘာကြောင့်လဲဆိုတော့အမအစိုးရစလီတမ900ရာခိုင်နှုန်းမှပြီး1000ရာခိုင်နှုန်းအထိတောက်လျှောက်ဆင်းသွားတဲ့အချိန်မှာသူတို့စမ်းသပ်လို့ခိုက်လိုက်တဲ့ဟာ6တယ်ဆိုတာပဲဒါပေမဲ့အဲ့1%ပေါ့နော်100ရာခိုင်နှုန်းတိုင်းကွာဟသွားရင်သူတို့ရဲ့ဝေးလျော့သွားတဲ့အကြောင်းသူတို့တည်းကနေပါသွားတဲ့ပမာဏကလည်းအခုဆိုတတင်းဆိုထားပါတော့6000လောက်ရှိတယ်အဲ့လိုစပားတရားမှာတတင်းလောက်ကွာနေတတင်းလောက်ကွာနေပြီဆိုရင်သူတို့လုပ်ငန်းပေါ်မှာအများကြီးဆုံးရှုံးသွားနိုင်တယ်ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ပစံနဲ့ကြိုက်မယ်စားမှန်ကန်နဲ့တရားတဲ့ယုံကြည်လောက်တဲ့ကိရိယာတွေနဲ့တိုင်းတာကိုအရင်အရေးကြီးပါတယ
်ဒီကိရိယာတွေကိုနိုင်ငံဆောင်ကကုမ္ပဏီအမျိုးမျိုးကနေထုတ်လုပ်ကြပါတယ်ဘယ်ကုမ္ပဏီထုတ်ချက်ကဘယ်လောက်မှန်လဲဆိုတာကိုရောင်းသူနဲ့ဝယ်သူကြားအတော်ကလေးအငင်းပွားစရာမို့ဒီတက်တနာကိုဖြည့်ရှင်းနိုင်ဖို့တပြေးညီစံနှုန်းထားဖို့အတွက်လိုလာတာပါတပြေးညီတတ်မှတ်နိုင်ဖို့အတွက်စမ်းသပ်လေ့လာနိုင်မဲ့ဓာတ်ခွဲခန်းလိုပါတယ်
ကျွန်တော်ကဒီ2014လောက်ကထိုင်းနိုင်ငံမှာ conference တခုတော့တည်နေထိုင်းနိုင်ငံရဲ့ဒီဆိုင်ချင်းဆိုင်ချင်းနဲ့ပတ်သက်တဲ့ဒီနယ်အစိုးရနဲ့ပတ်သက်တဲ့ကိစ္စလေးကိုကျွန်တော်လေ့လာရင်းနဲ့ကျွန်တော်ရဲ့ partner company ဖြစ်တဲ့ Japan နိုင်ငံက Get Electric Laboratory ဆိုတဲ့ company နဲ့ကျွန်တော်အားရပြေရှားလေ့လာပြီးတော့မှကျွန်တော်မြန်မာနိုင်ငံအတွက်တကယ်ကိုနိုင်ငံတကာအဆင့်မီစံနှုန်းသတ်မှတ်ဖို့စာကြိုးစားခဲ့တာပေါ့နော်ဒီလိုတန်းဝင်ဖို့ဆိုရင်လိုအပ်တဲ့တက်ခွဲရည် facility တွေအများကြီးလိုရတယ်။လိုရတဲ့အခါကျတော့ကျွန်တော်တို့ကြီးပဲမရတော့ JICA ဂျပန်နိုင်ငံအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက် agency နဲ့ propose လုပ်ဖို့ကိစ္စလေးဖြစ်လာတယ်။အဲ့ဒါကိုဒီ Japan Company Cat Electric Laboratory ရဲ့နောက်ပြီးတော့အတိုင်းနိုင်ငံ company ဖြစ်တဲ့ Japan Development Service ပေါ့နော်။အဲ့ company နှစ်ခုကနေပြီးတော့ကျွန်တော်တို့နဲ့အပြန်အလှန်ဆွေးနွေးပြီးလို့ရှိရင်ကျွန်တော်တို့ data တွေပွားသွားပြီးစပိုင်တွေကိုမေးတောင်သူတွေမိကုံတွေတွေမိရလာတဲ့အချက်လက်တွေပေါ်မှာအခြေခံပြီးတော့မှကျွန်တော်တို့ဒီ JICA ကို proposal တင်ရပါတယ်အဲ့ဒါလည်း proposal တင်တဲ့အပြန်အလှန်ကျွန်တော်တို့လုပ်ရင်းနဲ့2နှစ်လောက်အချိန်ယူရတာပြီးခဲ့တဲ့နှစ်က2019 November မှာပဲ JICA ကနေပြီးတော့ဒီဟာကိုသဘောတူပြီးတော့ဒီပမာပြည်အတွက်ကိုတကယ်ကိုနိုင်ငံတကာစံချိန်စံညွှန်းအဆင့်မီတဲ့ဒီတက်ခွဲတိုင်းလုပ်ဖို့အတွက်ကိုကျွန်တော်တို့အကူအညီရပါတယ
်စိုက်ပျိုးရေးကဏ္ဍတိုးတက်ရေးမှာမရှိမဖြစ်လိုအပ်တဲ့နိုင်ငံတကာအဆင့်မီဆန်နှုံးမြန်မာနိုင်ငံအတွက်တတ်မှတ်ဖို့လုပ်နေတာကိုကြည့်ရအောင်ပါ
ကျွန်တော်တို့မြန်မာနိုင်ငံရဲ့ National Institute of Meteorology, Namazure, NIMM, Sure, Institute of the Gitu, the Nasawi, the Giale, a chain like Polaro, General Yedi, Aguerei de Huale, Aima, Tahare, Adove, General Alina, Elmono, Kaikajaro, Santaria, Kiria, Primary Standard Unions already, Suda Tangria, who Lofu Zuraga, Kunapure, the big man, who did the Nani, the Transandemutana, Tawin Yuzlu, General Yedi. ဒီလိုမှာပြန်နှံ့နေတဲ့ဒီနိုကရီယာတွေကိုမှန်မှန်ကျွန်တော်တို့စစ်ဆေးပြီးတော့ဒီတက်တေကန်ထုတ်ပေးမဲ့အပိုင်းကြတော့ဒီသူဒေသနာဌာနအနေနဲ့လောက်တိုင်းကိုအခန့်အသတ်တွေဖြစ်တယ်။အဲဒါကြောင့်မလို့ကျွန်တော်တို့ကမြန်မာနိုင်ငံအတွက်ကြတော့စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနအောက်မှာရှိတဲ့ဒီစားသုံးသူရေးရဲ့ဦးစီးဌာနဆိုတာရှိပါတယ်။အဲအောက်မှာမှာတကယ်ကူမှာရှိတဲ့ဒီဒိန်းကျန်လုံးနဲ ကျွန်တော်တို့ရဲ့စက်ပိုင်းနေကုန်တယ်ဒီမှာလေသမားတွေဒီမှာတုံးဆွဲနေတဲ့အဆိုတဲ့အတိုင်းကိရိယာတွေကိုမှန်မှန်ဆစ်ဆေးပြီးတော့မှကျွန်တော်တို့ရဲ့ visibility system or green moisture tester ဆိုပြီးတော့အဲ့လိုစနစ်ကလေးတစ်ခုနဲ့ကျွန်တော်တို့ကလုပ်နိုင်ခဲ့ပါတယ်အခုဆိုရင်ဒါတက်ခွဲကန်အစီအစဉ်နဲ့ကျွန်တော်တို့ရဲ့တက်ခွဲကန်ဒီမှာစမ်းသပ်ဖို့ ပညာရှင်ပိုင်းတွေပေါ့နော်ဟျူမန်ရီဆိုးရစ်ဒီဗလော့ပ်မန့်အပိုင်းတွေကိုအခုဆိုရင်သင်တန်းတွေပေးနေတာပေါ့နော်ဒီဂျပန်ကုမ္ပဏီရဲ့ပညာရှင်တွေလာပြီးတော့ဒီသူတည်သမထာနာပညာရှင်တွေရောစားသုံးသူရဲ့ဦးစီးဌာနပညာရှင်တွေရောဒါပထမအဆင့်သင်တန်းတွေပေးတယ်ပေးပြီးလို့ရှိရင်ဒီကနေပြီးတော့ကျွန်တော်မြန်မာနိုင်ငံအတွက်ဒီနဲ့တကူချင်းမာစတာကယ်ဘရေးရှင်းကပ်တွေကိုကျွန်တော်တို့ကဒီမှာတွင်ကိုယ ရက်ကြည့်နေဒါမြန်မာနိုင်ငံတူးတက်လာမဲ့ဆန်စပါးတွေပေါ့နော်ဒီပတင်ပူးတဲ့ကိစ္စတွေမှာဒါဒီအဖွဲ့ကခိုင်ခိုင်မာမာရှိတဲ့အတွက်ကြောင့်ရောင်းသူနဲ့ဝယ်ယူကြမှာ fair trading ကိစ္စတွေကျွန်တော်တို့ဘက်ကလုံးဝပြောကြရမလို့လောက်အောင်ကျွန်တော်တို့ပြည့်စုံသွားမယ်ဒီဟာကဘယ်လိုခေါ်မလဲဆိုတော့ကျန်ခဲ့တဲ့ဆယ်စုနဲ့နှစ်စု၃စုလောက်တည်းကဒါရီကအကုန်လုံးဖြစ်နေရမှာလေအခုကြမှာကျွန်တော်တို့လည်းအမိကြီးလာရတော့တာပေါ့နော်ခုံပေါက်ပြီးတော့တော်တော်လေးလည်းကျွန်တော်တို့ပြင်ပန်းကြပါတယ်ခင်ဗျာ
ဒေါက်တာမျိုးအောင်ကျော်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရနာလိုက်ရစေနောက်တစ်ပတ်မှပြန်ပြီးဆောင်ရွက်ပါမယ
်သိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ကြီးညာပေးပါအောင်ရှင
်အမေရိကန်ဆိုတဲ့လုပ်ငန်းတွေဒီစီတပိုင်းရက်ဆိုင်ထားရတာ28ရက်ရှိလာပေမဲ့အဆုံးသတ်နိုင်မဲ့အလားအလာမတွေ့ရသေးသလိုနိုင်ငံရေးတင်မှတ်မှုတွေလည်းကျော်ပါလာတာမျိုးမရှိသေးပါဘူးနိုင်ငံရေးအရအပြိုင်နေချိန်မှာပဲအောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီရဲ့မနေ့ကအာဖဂန်နဲ့ဘယ်ဂျီယံနိုင်ငံပရက်ဆန်မြို့တွေကိုသွားမဲ့ခီးစဉ်တွေကိုသမ္မတတော်နဲ့ထရန့်ကဖျက်ခဲ့ပါတယ်ရုရှားနိုင်ငံမော်စကိုမြို့မှာထရန့်တာဝါစာအုပ်စားလုပ်ဖို့ကြိုးပမ်းခဲ့တာတွေကိုလွတ်တော်မှာလိန်လဲထွက်ဆိုဖို့သမ္မတတော်နဲ့ထရန့်ကသူ့ရှင်းလင်းကိုညွှန်ကြားခဲ့တဲ့အကြောင်းသတင်းတွေထွက်ပေါ်နေပါတယ်အမှန်နဲ့သူရဲ့ရှင်းနေရောမက်ကယ်ကိုရင်တို့အကြောင်းဖော်ပြထားတဲ့သတင်းကိုတော့အမည်မဖော်လိုတဲ့ဆိုရတရားဥပဒေစိုးမိုးရေးအရာရှိနေရကိုကိုကပီဘတ်စ်ဖီသတင်းဌာနကမနေ့နောက်ပိုင်းမှာပဲဖော်ပြခဲ့တာပါ။ရုရှားနဲ့ပတ်သက်တာတွေကိုလွှတ်တော်မှလိန်လည်ထွက်ဆိုဖို့သမ္မတကညွှန်ကြားခဲ့တဲ့အကြောင်းအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကိုရှင်းနေကိုရင်ကပြောခဲ့တယ်လို့လည်းသတင်းကရေးသားထားပါတယ်။ကခိုင်ပြည်နယ်ရဲ့ရှစ်တောင်အရှန်နိုင်ငံများတင်အာဆီယံကကူညီဖို့ကြိုးပမ်းနေတာတွေရှိပေမဲ့လည်းလက်တလုံးမှာအခြေအနေတွေကြောင့်ဆန့်ကျင်ထားရတဲ့အကြောင်းထိုင်းနိုင်ငံကပြောဆိုလိုက်ပါတယ်။ကခိုင်ပြည်နယ်ကလက်ရှိအခြေအနေတွေအားလုံးကိုဆန့်ကျင်ထားရတဲ့အကြောင်းနဲ့အခြေအနေတွေအားလုံးရှင်းရှင်းလင်းလင်းဖြစ်တဲ့အချိန်ရောက်ရင်တော့မြန်မာနိုင်ငံနဲ့ရခိုင်ပြည်နယ်မှာအာဆီယံရဲ့စုပေါင်းကြိုးပမ်းမှုတွေကိုအထင်ရှားတွေ့ရလိမ့်မယ်လို့ထိုင်းနိုင်ငံချန်ယွန်ကြီးဒွန်ပရမွန်တီဝန်ကပြောဆိုလိုက်တာပါ။အာဆီယံလက်ချဥတာဖြစ်ပထမဆုံးအချိန်သင်းဝင်ဆင်နိုင်ငံကနိုင်ငံခြားရေးဝန်ကြီးရဲ့ထိုင်းနိုင်ငံချင်းမှန်မျိုးကနှစ်ရက်ကြာဆွေးနွေးပွဲအဆုံးသတ်ချိန်မှာပဲထိုင်းနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်
ဒရင်ချင်းချုပ်ကိုကိုအောင်လွေဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်အင်ဂျင်နီယာကတော့ထီနာကော်နယ်လီယပ်ဖြစ်ပါတယ်ရှင်။ကျွန်မကဆုမောမာဒီညာအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းညာစင်နိုင်ကနေဆက်တင်န
This program has come to you from the Voice of America, Washington.